Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2016 February 12ရက်တောက်ကြနေမနက်ခင် VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းနိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်ကျမကတော့ခင်ရသက်ပါဒီမနေ့ကင်းတဲ့တွေကိုကိုရဲကောင်နဲ့အတူကြီးညာပေးပါပါစီးရီးယားမှာအပြစ်ရက်ဖို့အတွက်ရုရှားရဲ့ကမ်းလှမ်းမှုဟာလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးလုပ်နိုင်အောင်အတွက်အချိန်ဆွဲတာလို့ဥရောပနိုင်ငံတွေကမြင်ကြပါတယ်အမေရိကန်မှာပထမဆုံးချင်းပါမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာသမ္မတဦးသိန်းစိန်စားဒုသမ္မတဦးညံထွန်းတက်ရောက်ဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောတာရှင်တွေနားဆင်ကြမှာကလက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတရဲ့လက်ထောက်အမျိုးသားလူညိုရေးအကြံပေးဘန်ရော့စ်ကဘယ်လိုမှတ်ချက်ပေးခဲ့ပါသလဲ
You know, the military has worked with Aung San Suu Kyi and the NLD to try to facilitate a stable transition.
အပြည့်အစုံကိုမကြခင်မှာနားဆင်ရမှာဖြစ်ပြီးတော့ဒါနဲ့တက်ဆက်တဲ့ပဲအမေရိကန်မျိုးသားလုံခြုံရေးအကြံပေး Susan Rice ကလည်းမြန်မာပါဝင်အာဆီယံလူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်ဆိုတော့ဗားရီဆွေးနွေးကြကြတယ်ဒါတွေကိုလည်းကြားကြရမှာပါ။တခါရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံ1000ကျော်ထွက်ပြေးကြရတာနဲ့စီးပွားရေးအသွင်ပြောင်းဖို့ကြိုးပမ်းလာတဲ့ဒေသရင်းကမ္ဘောဒီးယားနိုင်ငံအကြောင်းကိုလည်းအခုမနေ့ပြောပြသွားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်ပါပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်တဲ့တွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြေညာပေးပါမရှင
်။စီးရီးယားမှာအပြစ်ခတ်ရစဲလုပ်ဖို့အတွက်ရုရှားရဲ့အဆိုပြုချက်ဟာအလက်ပိုမျိုးကိုလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဆက်ပြီးလုပ်နိုင်ဖို့အတွက်ရုရှားကတုံးတဲ့နှောင့်နှေးစေတဲ့နည်းလမ်းတစ်ခုလို့ဥရောပနိုင်ငံတွေကရှုမြင်ကြပါတယ်။ရုရှားဆိုရကအတော်လေးပြည့်စုံတဲ့အဆိုပြုချက်တည်းကိုတင်သွင်းခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကပြောပါတယ်။ရုရှားရေးဆောင်ရွက်တဲ့နိုင်ငံတကာအဖွဲ့ ISSG အစည်းအဝေးမှာတင်ပြတာတွေမလုပ်ခင်အမေရိကန်ဘက်ကတုံ့ပြန်မှုကိုစောင့်ဆိုင်းနေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဆွေးနွေးဖို့လုပ်နေတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကကြက်တပ်ရင်းနေမှာပြောပါတယ်အပြစ်ခတ်ရစဲကိုမတ်လ၁ရက်နေ့မှာစတင်မှုရုရှားဘက်ကအဆိုပြုထားတာဖြစ်ပြီးဒါကအလက်ပိုတဝိုက်ကလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့ပြဿနာဖြေရှင်းအတွက်အချိန်နှောင်းသွားနိုင်တယ်လို့နောက်တိုင်းသတင်းတွေမှာဖော်ပြတာပါအလက်ပိုမျိုးဟာတူရကီနယ်စပ်မှာရှိတဲ့ဒုတိယအကြီးဆုံးစီးရီးယားမျိုးကြီးပါအမေရိကန်ဘက်ကတော့အပြစ်ခတ်ချက်ချင်းရစဲဖို့အတွက်လိုလားတယ်လို့အမေရိကန်အဆိုကပြောခွင့်ရကပြောပါတယ်စီးရီးယားတိုက်ခိုက်တွေရဲ့အခြေခံအဖွဲ့ဝန်တူကတော့ရုရှားတွေရဲ့လက်ရှိတပ်ဖြတ်နေမှုတွေဆုံးသက်စင်မဲ့ဘယ်အပြစ်ခတ်ရစဲကိုမဆိုကြိုးဆိုချောင်းပြောပါတယ်။ဒါပေမဲ့အီရန်ကငွေကြေးပံ့ပိုးနေတဲ့ပြည်သူစစ်တွေနဲ့လေဗနန်ကဟက်စ်ဘိုလာအဖွဲ့တိုက်ခိုက်ရေးတမတွေပါဝင်စီးရီးယားအစိုးရကိုထောက်ခံမှုပေးနေတဲ့ဘယ်အဖွဲ့အစည်းအားလုံးကိုအာမခံတဲ့အပြစ်ခတ်ရစဲဖြစ်ဖို့လိုတယ်လို့ပြောပါတယ်။
မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့နေတိုးဟာအမေရိကန်ဥဆောင်ပြီး IS အဖွဲ့ကိုတိုက်ခိုက်နေတဲ့မဟာမိတ်ညွတ်ပေါင်းအဖွဲ့မှာပါဝင်ကောင်းပါဝင်လာလိမ့်မယ်လို့ကာကွယ်ရေးဝန်ကြီး S ကာတာကကြာတာရင်းနေကပြောလိုက်ပါတယ်။နေတိုးအဖွဲ့အကြီးအကဲ Jens Stoltenberg ကအဖွဲ့ရဲ့ပါဝင်မှုဖြစ်နိုင်ခြေကိုစူးစမ်းလေ့လာနေတယ်လို့ Brussels မြို့မှာကျင်းပခဲ့တဲ့ကာကွယ်ရေးဝန်ကြီး20ရက်နဲ့ပါဝင်တဲ့အစည်းအဝေးမှာကာတာကသတင်းတောက်တွေကိုပြောပါတယ်။နေတိုးအဖွဲ့သာပါဝင်လာမယ်ဆိုရင်မြေပြင်တပ်ဖွဲ့တွေကိုလေ့ကျင့်တင်ကြားရေးနဲ့မိဖွဲ့ဆောင်ရွက်မှုအရေးသွေးတည်ဆောက်တဲ့အပိုင်းတွေမှာအဖွဲ့ရဲ့အတွေ့အကြုံကိုအသုံးပြုနိုင်မယ်လို့ကာတာကပြောပါတယ်နေတိုးရဲ့အဖွဲ့ဝင်နိုင်ငံ28နိုင်ငံစလုံးဟာ IS အဖွဲ့ကိုစန့်ကျင်ကြပြီးမဲ့တနိုင်ငံချင်းအနေနဲ့ပဲစန့်ကျင်နေကြတာဖြစ်ပါတယ်နေတိုးအဖွဲ့ကို IS ကိုချေမှုန်းတဲ့စစ်မဟာမိတ်အထက်မှာပါဝင်လာဖို့ပင်တဂွန်ကချမှတ်ထားတဲ့စစ်စင်ရေးအစီအစဉ်တွေကိုတညီညွတ်တဲ့ထောက်ခံခဲ့ကြတယ်လို့ပင်တဂွန်စစ်ထာနာချုပ်အကြီးကဲကာတာကပြောပါတယ်ဒီစစ်စင်ရေးအစီအစဉ်မှာအီရတ်နဲ့ဆီးရီးယားက IS တွေကိုချေမှုန်းဖို့သူတို့ရဲ့ဩဇာကံတွေကိုကဘာတစ်ဖက်မှာတိုက်ပွဲဝင်မှုနဲ့အမေရိကန်နိုင်ငံတွေကိုစိတ်ဝင်ပြန့်နှံ့မလာအောင်ကာကွယ်ဖို့တွေပါဝင်ပါတယ်
လူကုန်ကူးသူတွေကိုတားဆီးနေတဲ့တူရကီနဲ့ဂရိနိုင်ငံတွေကိုကူညီဖို့အတွက်မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ NATO ကစစ်သည်မော်တွေအေဂျင်ပင်လယ်ပင်ကိုဦးတည်ပြီးသွားနေပါပြီ။ဒါကရွှေပြောင်းဒုက္ခတဲ့အများပြားလာရောက်မှုကိုရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေနဲ့မဟာမိတ်ဖြစ်ကူညီဖို့အကြိုးစားချက်တည်းပါ။တူရကီနဲ့ဂရိကမ်းခြေဆောင်တပ်တွေကိုချက်ချင်းကူညီဖို့အတွက်ဂျာမနီတပ်မှုတွေရဲ့စစ်သင်္ဘော၃စင်းချထားလိုက်ကြောင်းနဲ့အခုလောလောဆယ်မှာတော့ရွှေပြောင်းဒုက္ခသည်တွေတင်လာတဲ့သင်္ဘောတွေကိုဝင်းပြီးဖမ်းဖို့ဒီသင်္ဘောတွေကိုအမိန့်တော်မပေးသေးဘူးလို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကချက်သပရင်းနဲ့မှပြောပါတယ်အခုလိုသင်္ဘောတွေဆေးလွတ်ဖို့အတွက် Brussels ဌာနချုပ်မှ NATO ကာကွယ်ဝင်ကြီးတွေရဲ့နှစ်ယောက်အစည်းအဝေးပြီးဆုံးဖြတ်ချက်ချတာဖြစ်ပြီးဒါဟာဂျာမနီတူရကီနဲ့ဂရိနိုင်ငံတွေရဲ့ပန်ကြားချက်ကိုတုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်ဒီနေ့ထက်မှဥရောပကိုနိုင်ငံကြီးခေါ်လုံးမှုလာရောက် တဲ့ဒုက္ခတွေဘောင်က၄သန်းလောက်ရှိတာမို့အရေးပေါ်ကင်တွင်မှဖြစ်မယ်လို့အနောက်နိုင်ငံအစိုးရတွေခံယူလာတဲ့အတွက်ခုလို NATO ဖွဲ့ကလှုပ်ဆောင်လာဖြစ်ပါတယ်။ Syria စစ်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေတောရောက်ဖို့လုပ်နေတဲ့ထိတ်ဆုံးနိုင်ငံဟာ Germany ဖြစ်ပြီးနောက် NATO အဖွဲ့ဝင်တနိုင်ငံဖြစ်တဲ့ Turkey မှာလည်းလက်ခံထားရတဲ့ဒုက္ခသည်က၃သန်းနီးပါးဖြစ်လာတာမို့ဝင်ပြီလာတာပါ။ဒုက္ခသည်တွေအဆက်မပြတ်တိုးဝင်လာနေတာကိုအကူအညီပေးဖို့ Turkey ကပန်ကြားခဲ့တာကြားနေပြီဖြစ်ပြီးဒီကိစ္စကြောင့်ပဲတခြားမဟာမိတ်နိုင်ငံတွေနဲ့ Turkey တို့ကြားတင်းမာမှုတွေမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်။
ဒီမိုကရက်တစ်သမ္မတကိုယ်စားလှယ်လောင်းနှုတ်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗားမောင်ပြည်နယ်ဆိုရှယ်လစ်အထက်လွှတ်တော်အမတ်ဘန်ဆန်ဒါတို့ဟာဒီကမှာခင်ဗျာဘာနီဆန်ဒါတို့ဟာကြာသပတေးနေ့မှာ6ကြိမ်မြောက်စကားဆက်ထိုးကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကဘာနီဆန်ဒါဟာဟီလာရီကလင်တန်ကိုနယူးဟမ်ရှားပြည်နယ်ပနာမရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်။2009ခုနှစ်ကနေ2013ခုနှစ်အထိအမေရိကန်နိုင်ငံရဲ့ထိပ်တန်းသံတမန်တဦးဖြစ်တဲ့ကလင်တန်ဟာဒီမိုကရက်တစ်ပါတီရဲ့ကိုယ်စားပြုသမ္မတလောင်းပြည်အရွေးခံအဖို့ရှေ့ဆုံးကနေဦးဆောင်နေခဲ့တာပါ။ဒါပေမဲ့နိုင်ငံရေးစစ်တမ်းနေရဆန်ဒါဟာအမေရိကန်နိုင်ငံမှာတနစ်တခြားကြီးထွားလာနေတဲ့ဝင်ငွေကွာဟမှုကိစ္စကိုပြစ်မှတ်ထားပြီးမဲဆွယ်စည်းရုံးလာရဲ့ကလင်တန်ရဲ့ဝေါ်စထရီးကလုပ်ငန်းရှင်ကြီးတွေအတွက်မိန်ငွန်းပြောပေးနေတာကနေဝင်ငွေအမြောက်များရရှိနေတာတွေကိုတိုက်ခိုက်ခဲ့တာဒီကြောင့်ဆန်ဒါဟာကလင်တန်ကိုမဲဆွယ်စည်းရုံးရင်းမှာအမိလိုက်နိုင်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်ကလင်တန်ဟာလည်းဒီမိုကရက်တစ်ပါတီကိုယ်စားလှယ်သမ္မတလောင်းရွေးချယ်ပွဲမှာဦးဆောင်သူနေရာကိုပြန်ရဖို့အတွက်ကြိုးပမ်းနေပါတယ်။အခုဆိုရင်သူမဟာဆန်ဒါကိုအနိုင်ရခဲ့တဲ့အိုင်အိုဝါနဲ့ဆန်ဒါကိုဆန်နာမဲ3ချိုး2ချိုးနဲ့ရှုံးနေခဲ့တဲ့နယူးဟမ်ရှားယားတို့လိုလူပြူအများစုရှိတဲ့ပြည်နယ်တွေတဲ့လူမျိုးရေးအရပိုပြီးကွဲပြားမှုရှိတဲ့ပြည်နယ်တွေမှာမဲအသာရဖို့ကြိုးပမ်းနေပါတယ်။တောင်အမေရိကတိုက်သား Hispanic လူမျိုး4ပုံ2ပုံလောက်ရှိတဲ့အမေရိကန်နိုင်ငံအနောက်ပိုင်းကနီဗာနာပြည်နယ်မှာ February 20ရက်မှာပါတီတွင်းရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။အဲ့ဒီကနေတပတ်ကြာမှာ Africa နယ်ပယ်မှာပေးသူတွေအဓိကပါဝင်တဲ့တောင် Carolina ပြည်နယ်မှာပမာဏရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ခင်ဗျာ။
UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.9 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်ပြည်ထောင်စုမှာပထမဆုံးချိန်ချင်းပတ်ဖို့ရှိတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာသမ္မတဦးသိန်းစင်တက်အောင်မှာမဟုတ်ဘဲသူ့ကိုယ်စားဒုသမ္မတဦးညံထွန်းတက်အောင်မှာဖြစ်ပါတယ်။မကြာခင်တာဝန်ကနေအနားယူရတော့မယ်သမ္မတဦးသိန်းစင်နေနဲ့ဒီထိပ်သီးအစည်းအဝေးဘက်ကိုတခြားအာဆီယံခေါင်းဆောင်တွေနဲ့အတူတက်အောင်မယ်လို့မူလကအစီအစဉ်ရှိထားပေမဲ့အကြောင်းမျိုးမျိုးကြောင့်မအားလတ်တဲ့အတွက်သမ္မတဦးသိန်းစင်တက်အောင်နိုင်ခြင်းမရှိဘူးလို့သမ္မတရုံးကအတည်ပြုပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့အာဆီယံဆယ်နိုင်ငံခေါင်းဆောင်တွေရှေ့သတင်းဖတ်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံကြတဲ့အခါကုန်သွယ်ရေးနဲ့ Pacific ဒေသလုံခြုံရေးကိုအဓိကဆွေးနွေးဖို့ရှိတာပါ။ဒီအစည်းအဝေးဟာအာရှ Pacific ဒေသကိုချိန်ဝင်ရှာညှိဖို့အတွက်အမေရိကန်လှုပ်ဆောင်နေမှုရဲ့အစိတ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ခေါင်းဆောင်တွေဟာလာမယ့်တနင်္လာနေ့အင်္ဂါ February 15ရက်နဲ့16ရက်နေ့တွေမှာကယ်လီဖိုးနီးယားတောင်ပိုင်းဆန်နီလဲမှာတွေ့ဆုံကြမှာဖြစ်ပြီးဒီနေရာဟာသမ္မတအိုဘားမားနဲ့တရုတ်သမ္မတရှီကျင့်ပင်တို့2013ခုနှစ်တုန်းကတွေ့ဆုံခဲ့ကြတဲ့နေရာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်တဲ့တရုတ်နိုင်ငံဟာအမေရိကန်ရဲ့နံပါတ်1ထိပ်တန်းကုန်သွယ်ပေးနိုင်ငံမှာအာဆီယံနိုင်ငံအားလုံးကတော့အဆင့်၄ကုန်သွယ်ပေးနိုင်ငံတွေဖြစ်ပါတယ်။
မြောက်ကိုရီးယားနဲ့နှစ်နိုင်ငံပူးတွဲလည်ပတ်နေတဲ့စစ်မှုဇုံကိုရပ်ဆိုင်းဖို့တောင်ကိုရီးယားနိုင်ငံရဲ့ဆုံးဖြတ်ချက်ဟာစစ်ကြေညာတဲ့သဘောတရားတယ်လို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။နှစ်နိုင်ငံနယ်စပ်ကနေ30ကီလိုမီတာအကွာမှာရှိတဲ့ခေဆောင်စစ်မှုဇုံမှာလုပ်ငန်းလည်ပတ်မှုရပ်ထားဖို့တောင်ကိုရီးယားအစိုးရကဗုဒ္ဓဖူးနေ့ကဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့ကိုရီးယားနိုင်ငံငြိမ်းချမ်းစွာပြည်လည်ပူးပေါင်းရေးကော်မတီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြီးသတိပေးလိုက်တာပါ။အခုလိုမြောက်ကိုရီးယားဆိုရကကြေညာချက်မထုတ်ခင်ကြာသပတေးနေ့အစောပိုင်းကလေးကတောင်ကိုရီးယားလုပ်သားတွေဟာစစ်ပစ္စည်းတွေဖြုတ်သိမ်းပြီးခေဆောင်ကနေထွက်ခွာနေကြတာပါ။မြောက်ကိုရီးယားဆိုရကတောင်ကိုရီးယားနိုင်ငံသားအလုံးကိုစစ်မှုဇုံကနေထွက်ခွာဖို့အမိန့်ပေးထားပြီးကျန်ခဲ့တဲ့ပစ္စည်းအလုံးကိုသိမ်းဆည်းမယ်လို့ကြေညာထားပါတယ်။အဲ့ဒီဒေသကိုစစ်ဖြစ်ပွားတဲ့နယ်မြေအဖြစ်လည်းကြေညာလိုက်ပြီးနယ်စပ်ပန်မွန်ဂျုံရွာအနားကအရေးပေါ်ဖုန်းလိုင်းအပါအဝင်တောင်ကိုရီးယားနဲ့စစ်ရေးဆက်သွယ်မှုအလုံးကိုဖြတ်တောက်လိုက်ပြီလို့လဲဆိုပါတယ
်။ Zika virus ပိုးကိုကာကွယ်နိုင်မဲ့ဆေးကိုတနှစ်အတွင်းမှာထုတ်လုပ်နိုင်ဖို့အတွက် American Tech တို့တစ်ခုနဲ့သဘောတူညီမှုရပြီလို့ Brazil နိုင်ငံကကြေညာလိုက်ပါတယ်။ Brazil အစိုးရကယင်းနှီးမြှုပ်နှံငွေ 1.9 သန်းထည့်ဝင်ပြီး Brazil က Evandro Chagas သိပ္ပံနဲ့ တက်ဆက်စတက်ကတို့ငါးနှစ်တာပူးတွဲလှုပ်ဆောင်မယ်လို့ချက်သပရင်းနဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးမာစီလိုကာစထရိုကပြောပါတယ်။ဒါအပြင်ဒီကာဝဲဆေးအတွက်အမေရိကန်ယောဂဗယထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုဌာန CDC နဲ့လည်းပူးတွဲပြီးလှုပ်ဆောင်မှာဖြစ်တယ်လို့ဆေးဝါးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ GSK နဲ့လည်းလက်တွဲပြီးလှုပ်ဆောင်မှုလုပ်နေတယ်လို့ဆိုပါတယ်။အမေရိကန်အထက်လွှတ်တော်ချက်သပရင်းနဲ့ကျန်းနာပွဲမှာတော့ CDC အကြီးအကဲ Thomas Frieden ကစိတ်ချရပြီးထိရောက်တဲ့ဇီကာယောဂကာကွယ်ဆေးထုတ်လုပ်နိုင်ရေးဟာအရေးကြီးတဲ့အမြန်လိုအပ်ချက်တစ်ခုလို့ပြောပါတယ်။ဒါအပြင်ဇီကာယောဂတိုက်ဖြစ်ရေးအတွက်ချင်းနှိမ်နှင်းရေးကိုဦးစားပေးပြီးလုပ်ရမယ်လို့လည်းပြောပါတယ်။ American တောင်ပိုင်း Puerto Rico နယ်ထဲမှာဇီကာယောဂပိုးသဲဆောင်နိုင်တဲ့ခြင်တွေပေါ်တဲ့အတွက်မနှိမ်နှင်းနိုင်ရင်ပြန့်ပွားမယ်အန္တရာယ်ရှိနေတယ်လို့ဆိုပါတယ်။ဒါအပြင် Florida, Texas နဲ့ American နိုင်ငံတောင်ပိုင်းဒေသတွေမှာလည်းချင်းကနေတဆင့်ဒီယောဂပိုးကောင်းကောင်းကြီးပြန့်နှံ့နိုင်လာမှု Brazil နိုင်ငံကိုရောဇီကာယောဂဖြစ်ပွားနေသူတွေကိုကူညီဖို့အပြင်ဇီကာပိုးဖျက်မြူးနိုင်တဲ့အခြေအနေကိုပါနှိမ်နှင်းဖို့အတွက်လှုပ်ဆောင်တင်တယ်လို့လည်းပြောကြားခဲ့ပါတယ်
။ယင်းနီးမြုပ်နှံသူတွေဟာ stock share တွေကိုထုတ်ရောင်းပြီးရွှေနဲ့ဘွန်ဈေးကွက်တွေမှာယင်းနီးမြုပ်နှံကြလို့ကြာသပတေးနေ့ကကမ္ဘာ stock share ဈေးကွက်တွေကျဆင်းနေခဲ့ပါတယ်။နယူးယောက်မြို့မှာဒေါ်ဂျုံအညွန်ကိန်းမှာ 1.6 ရာခိုင်နှုန်းကျဆင်းသွားပြီး S&P 500ညွန်ကိန်းကတော့ 1.2 ရာခိုင်နှုန်းနဲ့မနေ့ကျဆင်းနေပါတယ်။ Nasdaq ညွန်ကိန်းကတော့1ရာခိုင်နှုန်းရဲ့7ပုံတပုံကျဆင်းနေပါတယ်။လောင်းစားဆီဈေးနှုန်းတွေထပ်မံကျဆင်းနေတာ Bank Share တွေကျဆင်းတာနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးနှိမ့်ကွေးမှုတွေကြောင့်အခုလို stock ဈေးကွက်တွေဆုံးရှုံးမှုကြုံနေရတာလို့သုံးသပ်သူတွေကဆိုပါတယ်။အစောပိုင်းက Britain FTSE ညွန်ကိန်းရာ 1.4 ရာခိုင်နှုန်းကျဆင်းပြီး Germany နိုင်ငံ DAX အညွန်ကိန်းမှာ 1.9 ရာခိုင်နှုန်းနဲ့ပြင်သစ် CAC တို့က4ရာခိုင်နှုန်းထိကျဆင်းနေခဲ့ပါတယ
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့အမေရိကန်သမ္မတရဲ့လက်ထောက်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကမြန်မာပြည်နဲ့ပတ်သက်ပြီးတော့ဘလို့မှတ်ချက်ပေးခဲ့တယ်လဲဆိုတာကိုကြည့်အောင်ပါရှင်။မြန်မာနိုင်ငံဟာအရေးကြီးတဲ့အခိုက်အတန့်မှာရောက်ရှိနေတဲ့စစ်တပ်နဲ့ NLD တို့လက်တွဲပြီးတော့တိတိငိမ့်ငိမ့်အသွင်ကူးပြောင်းရေးဆောင်ရွက်နေကြတယ်လို့အမေရိကန်သမ္မတရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ15ရက်နဲ့16ရက်နေ့တွေမှာကျင်းပမယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြိုအဖြစ်မနေ့ကဖေဖော်ဝါရီလ17ရက်နေ့ဝါရှင်တန်မြို့တော် Center for American Progress မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Ben Rose ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ online ကနေဓာတ်ရိုက်စောင့်ကြည့်နေတဲ့ဦးကျော်စံသားကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ပါတယ်ထိပ်ပြီးစီဝေပဲအကျိုးဆုံးသက်တဲ့ဒီနေ့အခမ်းအနားမှာအဓိကပြောကြားသွားသူကတော့ Ben Rose ဖြစ်ပါတယ်သူဟာသမ္မတအိုဘားမားရဲ့မဟာဗျူဟာဆိုင်ရာလက်ထောက်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်ပြီးမင်းကွန်းရေးသားပေးရသူလည်းဖြစ်ပါတယ်နိုင်ငံရေးစနစ်တွေအမျိုးမျိုးကွဲပြားနေတဲ့အာဆီယံနိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးအရာသူတို့စိတ်တိုင်းကြဩဇာပေးမှာမဟုတ်ဘဲနိုင်ငံတကာစံနဲ့ညီတဲ့အခွင့်အရေးတွေပွင့်လင်းရရှိရေးကိုသာဦးစားပေးဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာဆိုရင်လေရသအဖွဲ့အစည်းတွေအကောင့်လာဖို့မီဒီယာလွတ်လပ်ခွင့်ရှိလာဖို့နဲ့စွန့်ဦးတီထွင်တဲ့စီးပွားရေးလုပ်ငန်းတွေပေါ်ထွက်လာရေးတို့ကိုသာဦးစားပေးဆောင်ရွက်ခဲ့တာလို့ဆိုပါရယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာလည်းအင်ဒိုနီးရှားမှလိုပဲအောင်မြင်ချောမွေးလိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောကြားခဲ့ပါရယ
် Myanmar is a very critical and interesting time they seated a parliament
မြန်မာနိုင်ငံဟာဆိုရင်သိအရေးကြီးပြီးစိတ်ဝင်စားစရာကောင်းတဲ့အခိုက်အတန့်မှာရောက်နေပါတယ်ဒီကနေ့ဘက်ကပါလီမန်ခေါ်ယူခဲ့ပါတယ်အကြံအဖင်ဧပြီလဇန်ပိုင်းလောက်မှာသမ္မတတယောက်ရွေးချယ်ဖို့ရှိနေပါတယ်ဒါဟာစစ်တပ်ကဒေါန်ဆန်းစုကြည်ရဲ့ NLD နဲ့လက်တွဲပြီးထိငိမ့်မှုရှိတဲ့အသွင်ကူးပြောင်းရေးတရက်ကိုလုံနိုင်တယ်ဆိုတာပြသလိုက်တာပဲဖြစ်ပါတယ်ဒီလိုစစ်တပ်အစိုးရစီကနေအရသာအစိုးရတရက်စီငိမ့်ညမ်းစွာအာဏာလွှဲပြောင်းနိုင်တယ်ဆိုတာအင်ဒိုနီးရှားနိုင်ငံမှာလည်းပြသခဲ့ပြီးဖြစ်ပါတယ
်တခါအာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံတို့အကြားတောင်တက်ပင်လယ်မှာနယ်မြေအငင်းပွားမှုတွေဖြစ်နေတဲ့အချိန်အာဆီယံနဲ့အမေရိကန်တို့အခုလိုပုံမနီးကပ်လာတဲ့အတွက်ဒေတာရင်းတင်းမာမှုမြင်မာလာနိုင်စရာမရှိဘူးလို့လည်းပဲသူကဖြေကြားသွားပါတယ
် For the United States again I think we want to convey our support for a set of principles
the type of American နေနဲ့ဘလို့မူမျိုးကိုထောက်ခံတယ်ဆိုတော့အတိပေးလို့ပါတယ်မကြသေးမီလတွေကကျွန်တော်တို့လှုပ်ဆောင်ခဲ့တဲ့လွတ်လပ်စွာရေကြောင်းတွာလာမှုဆိုတာဟာတရုတ်ကိုယ်တော်၎င်းတနိုင်နိုင်ငံကိုယ်တော်၎င်းရည်ရွယ်ပြီးလုပ်တာမဟုတ်ပါဘူးတောင်တရုတ်ပင်လယ်တွင်ကုန်းအုံသွဲကူးတန်းရောင်းဝယ်မှုလွတ်လွတ်လပ်လပ်စီးဆင်းနေခြင်းဟာကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားပါကမ္ဘာစီးပွားရေးဟာလည်းဒီပေါ်မှာရပ်တည်နေပါတယ်ဒီမူဝါဒကိုကျွန်တော်တို့ဆက်လက်ထောက်ခံသွားမှာဖြစ်ပါတယ် Now the Chakara or Tema Muji Twala Rago, General Mululabau. Did our own say ye does send Muri, Pinayara Hale, Padutama, Jumishibau. That the other Chakara, the name in Yempo Murigo, Philippine Sangani, the loan, Nanganaga Ubrine, and ye Sanga Silovare. Urine and ye Sangyama, Muda, Josiba, Pitomava. Aji and Nanganga, Angere, Nangani, Po, Ninta Sine, Lota, Ha, Dorin Ubrida, Pibare. Padutama, Jumishibau.
What we see is you've had in certain ASEAN countries the presence of some extremist groups for, you know, for a long time now. So in Indonesia you had
ကျွန်တော်တို့တွေ့နေရတာကအာဆီယံနိုင်ငံတချို့မှာအစွန်ရောက်အဖွဲ့တချို့ရှိနေကြတာပါ။အင်ဒိုနီးရှားမှာဆိုရင်ဂျမာအစ္စလာမီယာရှိပါတယ်။ဖိလစ်ပိုင်နိုင်ငံနေတချို့မှာအစွန်ရောက်လို့ရှာမှုတချို့ရှိပါတယ်။မလေးရှားမှာဆိုရင်လည်းအယ်ကိုင်ဒါအဆက်အနွယ်တချို့ခြေကုပ်ယူဖို့ကြိုးပမ်းကြတာရှိပါတယ်။အခုဖြစ်နေတာကအာဖရိကပုံစံနဲ့မတူပါဘူး။ ဒါဟာဆိုရင်ကြောက်ပါတယ်ဂျကာတာမှာအတိုက်ခံခဲ့ရပါပြီပြီးတော့ဒီအရှိတောင်အာရှဒေသကတချို့ဟာဆီးရီးယားကိုသွားပြီးတော့ISD နဲ့လက်တွဲတိုက်တာကိုကျွန်တော်တို့တွေ့နေရပါပြီဒီလိုလူတွေဆီးရီးယားကိုသွားအစွန်ရောက်တေဖြစ်လာဒေသပြန်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အရေးစိုးရိမ်ရပါတယ်ဆိုတော့အရင်ရှိခဲ့ပြီးသားမိမ့်နေတဲ့အုပ်စုတွေ IS
အလန်အောက်မှာပြန်လဲလှောက်ရှားလာနိုင်ပါတယ်ကျွန်တော်တို့ဟာဒီကိစ္စကိုအာဆီယံနဲ့အလေးနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်အခုလိုပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုမှကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးကိုသမ္မတဥပမာကိုယ်တိုင်အင်ရှင်ဖြစ်လက်ခံကျင်းပမှာဖြစ်ပါတယ် American ASEAN ဆက်ဆံရေးဟာအာရှပစိဖိတ်ဒေသအတွင်းအမေရိကန်တို့ရဲ့စီးပွားရေးအရှင်ပြိုင်နှိုင်စွမ်းဒေသတွင်းလုံခြုံရေးတံတုပ်ပင်လယ်အငင်းပွားမှုနျူကလ িয়ার
မပြန့်ပွားရေးလူမှောင်ခိုဟန်တာရေးရာသီဥတုပြောင်းလဲလာမှုဆိုင်ရာပြဿနာတွေအတွက်လည်းအရေးကြီးတဲ့ကိစ္စတရားဖြစ်ကြောင်းပါခင်ဗျာဦးကျော်စန္ဒာပြောပြခဲ့တာပါရှင်တဆက်ထဲမှာပဲဒီအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိနေတဲ့မြန်မာပါဝင်အာဆီယံလူမှုခြေပြုဖွဲ့စည်းခေါင်းဆောင်တွေနဲ့မနေ့ကအိမ်ပြည်တော်မှာအမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန် ရိုက်စ် ကတွေ့ဆုံခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာမကြာခင်ကျင်းပတော့မယ့်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်အကြိုတွေ့ဆုံဟာမှာဒေသရင်းကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်အပါအဝင် လူ့ခွင့်ရေးတွေတိုးတက်အောင်အမေရိကန်ဆွေရဘက်ကကူညီပံ့ပိုးပေးနိုင်တဲ့နည်းလမ်းတွေဆွေးနွေးခဲ့တဲ့ကြောင်းအင်ပြူရောအမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်ကဗီအိုအေကိုပြောပါတယ်အသေးစိတ်ကိုတော့မတ်ရင်ချင်နိုင်ကဆက်ပြီးပြောပြပေးပါရှင်အမေရိကန်သမ္မတအင်ပြူရောကဖိတ်ခေါ်ထားတဲ့အာဆီယံဆယ်နိုင်ငံကလူမှုခြေပြုအဖွဲ့စည်းခေါင်းဆောင်တွေကိုမနေ့ကအမေရိကန်အမျိုးသားလုံခြုံရေးအကြ
ုခုလိုပြောပါတယ
် Ambassador Rice highlighted that the US support for civil society, good governance and human rights is a focus area for US.
တာမတ်ဂျီ Rice ကဒီအစည်းအဝေးမှာအလေးပေးပြောဆိုသွားတာကအာရှနဲ့ဆက်ဆံရေးကိုအမေရိကန်ကပြန်လည်ထိန်းညှိရမှာဒေသရင်းကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့လူအခွင့်အရေးအပါအဝင်လူမှုအဖွဲ့အစည်းတွေကိုပံ့ပိုးကူညီမှုတွေကိုအဓိကဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ဒါကိုလည်းမကြာခင်ဆန်နီလန်းစ်မှာကျင်းပတော့မဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာလည်းသမ္မတအိုဘားမားကဦးစားပေးဆွေးနွေးမှာဖြစ်တယ်လို့ပြောသွားပါတယ
်ဆွေးနွေးပွဲမှာအာဆီယံလူမှုအခြေပြုအဖွဲ့အစည်းတွေကပြန်လည်ဆွေးနွေးခဲ့တဲ့အချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
် The participants underscored the need to respect universal rights.
လူမှုအခြေပြုအဖွဲ့အစည်းတွေအတွက်နိုင်ငံတကာကလက်ခံထားတဲ့အခွင့်အရေးလွတ်လပ်ခွင့်ကိုလေးစားလိုက်နာဖို့နဲ့နိုင်ငံအရေးအကြေကြေပြန့်ပြန့်လှုပ်ရှားနိုင်တဲ့အခြေအနေပေးဖို့လိုအပ်တယ်လို့ဆွေးနွေးပွဲတက်ရောက်လာသူအားလုံးကမိမောင်းထိုးပြခဲ့ကြပါတယ
်ဖေဖော်ဝါရီလ15ရက်နေ့မှာစတင်ကျင်းပတော့မယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာမယ့်အာဆီယံအစိုးရခေါင်းဆောင်တွေရဲ့စီးရင်တွေကိုတော့အင်ဖြူတော်ကအပြည့်အစုံဆောင်ရွက်နေကြောင်းမနေ့ကအမေရိကန်နိုင်ငံသားရေးဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်မတ်ဒိုနာကအခုလိုပြောပါရယ
် President Obama obviously will host the summit Secretary Kerry will be there
ဒီထိပ်သီးဆွေးနွေးပွဲကိုသမ္မတဥဘာမာကအင်ရှင်ဖြစ်ကျင်းပတာပါနိုင်ငံသားရေးဝန်ကြီးဂျွန်ဂယ်ရီလည်းအဲ့ဒီမှာပဲရှိနေပါလိမ့်မယ်ညီလာခံကိုတက်ရောက်မဲ့အစိုးရကိုယ်စားလှယ်အဖွဲ့အစည်းတွေကိုနောက်ဆုံးအပြီးတက်နေသေးရှိပါတယ်
အရင်ကမြန်မာနိုင်ငံကြောင့်အာဆီယံနဲ့အမေရိကန်ဆက်ဆံရေးအခုအထိဖြစ်နေရကနေအခုမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်မှုတွေကြောင့်နှစ်ပေါင်းများစွာကြာပြီးနောက်မှာပထမဆုံးအချိန်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုကအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်ရှင
်။မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်ပြည်တွင်းသတင်းတပုတ်ကိုဆက်ရမယ်ဆိုရင်တော့ဒီကနေ့ဖေဖော်ဝါရီလ12ရက်နေ့ဟာစနေရနေ့မှာကြာရောက်တဲ့69ချိန်မြောက်ပြည်တော်စုနေအခမ်းအနားနဲ့ဖေဖော်ဝါရီလ13ရက်နေ့မှာကြာရောက်မဲ့အမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့101နှစ်မြောက်မွေးနေ့ထိမ့်မတ်ခမ်းအနားတွေကိုရန်ကုန်မြို့ဗဟန်းမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှကျင်းပမယ်လို့သိရပါဗျ။ပြည်တော်စုနေအခမ်းအနားကိုတော့မနက်7:00နာရီမှာစတင်ကျင်းပမှာဖြစ်ပြီးတော့ကလေးများနေ့ဖြစ်သတ်မှတ်ထားတဲ့ဗိုလ်ချုပ်မွေးနေ့မှာတော့ကလေးတွေအတွက်ပျော်ပွဲရွှင်ပွဲတွေလုပ်ပေးမှာဖြစ်ပြီးကလေးတွေကိုဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်တဲ့ပကြီးဆွဲပြိုင်ပွဲတွေ၊မိန်ကွန်းပြိုင်ပွဲတွေ၊ကြပြာရွှေစုပြိုင်ပွဲတွေထည့်သွင်းကျင်းပသွားဖို့ရှိနေပါတယ်။မန္တလေးမြို့မှာလည်းပြည်တော်စုနှစ်အထိမ့်မဲ့ဖြစ်တိုင်းရင်းသားအစားအစာရောင်းချပွဲပြုလုပ်မယ်လို့သိရပါရဲ့ရှင်။သောတာရှင်များရှင်ဒီလိုမင်္ဂလာရှိတဲ့ပြည်တော်စုနှစ်အခါသမယမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့ဒေသခံတိုင်းရင်းသားလက်နက်ကိုင်နှစ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရသလိုရွာတွေမှာလည်းပိတ်မိနေသူတွေလည်းရှိနေပါတယ်။ဒီတိုက်ပွဲတွေအတွင်းနှစ်ဖက်တပ်ဖွဲ့တွေကနေဒေသခံရဲသားတွေပေါ်လူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတော့အပြန်အလှန်ဆွဆွဲချက်တွေလည်းထွက်ပေါ်နေပြီးတော့ဒီဆွဆွဲချက်တွေကိုနှစ်ဖက်စလုံးကငင်းဆန်ထားတာပါအသေးစိတ်ကိုတော့ VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်ကိုစုစည်းပြီးတော့ဆက်ပြောပြပါမယ်ရှင်ရှမ်းပြည်မြောက်ပိုင်းမိုင်းကင်ကြောင်မဲနဲ့နန်းခမ်းမြို့နယ်တွေအတွင်းမှာရှမ်းပြည်နယ်နေဖြစ်တဲ့ဖေဖော်ဝါရီလ9ရက်နေ့ကစလို့ရှမ်းပြည်တမတော်တောင်ပိုင်း RCSS SSA နဲ့TNLA ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးအခုအခါကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုကနေပြီးထွက်ပြေးလာကြတဲ့ဒေသခံရွာသားတထောင်ကျော်ကိုတော့ကြောင်မဲမြို့ပေါ်ကဘိုးဘွားရိတ်သား၊တီဟိုကျောင်း၊ရေဦးကျောင်းနဲ့အောင်စုပန်ကျောင်းတွေမှာနေရာချထားပေးပြီးလိုအပ်တာတွေကိုဝိုင်းဝန်းကူညီပံ့ပိုးပေးနေတယ်လို့ဇီဝိတဒါနလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကအခုလိုပြောပြပါတယ်
ဒီကနေ့နဲ့ကျွန်တော်မျိုးပေါ်မှာရှိတဲ့ project အဖွဲ့တွေအဲ့ဒါတွေက wide season လေးနေပါတယ်။ဟိုဒေတာခင်ကအနာဘာကြီးကိုစီးပြီပေါ့နော်။ဒါမှရှိတဲ့ပုံစံတွေလည်း wide season လေးပါတယ်။တက်မကြီးစောင့်ရှောက်မှုလည်းလုပ်သေးပါတယ်။ပညာရေးဆိုလို့ရှိရင်ပညာရေးကဏ္ဍတွေတော့ဒါကလေးတွေစီးပွားရေးကလေးတွေကိုသူအဲ့ဒါသူကျမကြီးပါလာတယ်။စတင်နေအောင်ကျွန်တော်တို့ season လေးနေပါတယ
်။ဒါပေမဲ့လည်းနန်းခမ်းမြို့နယ်လော်တော်ရွာကနေမိုင်းဝိရွာကိုထွက်ပြေးကြတဲ့စစ်ပြစ်ဒုက္ခတဲ့900ကျော်တွေကကျောင်းနေအရွယ်ကလေးငယ်190ကျော်အတွက်တော့ပညာသင်ကြားရေးမှာအခက်အခဲဖြစ်နေရတာပါဒါပေမဲ့လည်းတောင်မျိုးသမီးအဖွဲ့ပြောခွင့်ရသူဒီဒီပိုးစင်က
ကျောင်းနဲ့လည်းဝင်းနေရတယ်သမီးဝယ်လည်းနေနေပြီးဒီကလေးတွေရဲ့ပညာရေးကအင်ဂျင်ကိုဒီနှစ်အတွက်ဆိုရင်ဆရာအခက်အခဲများတုံ့ပြန်နေရတယ်
တချို့မျိုးနယ်တွေမှာတော့ဒေသခံရဲသားတွေဟာထွက်မပြေးနိုင်ကြပဲရွာမာရင်ပိတ်မိနေတဲ့သူတွေလည်းရှိနေတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဗဟိုဦးစည်းအဖွဲ့ဝင်ဦးဆိုင်တမောင်ကပြောပြပါရယ်ဒါအပြင်ဒီတိုက်ပွဲတွေအတွင်းအုံပြုနေတဲ့မြေမြုံမိုင်းတွေကြောင့်ဒေသခံရဲသားတွေနဲ့တရိတ်ဆန်တွေထိခိုက်နေကြရတယ်လို့လက်နက်မဲ့ရဲသားတွေကိုတပ်ဖြတ်တာဖမ်းဆီးနှိပ်စက်တာအာရမတပ်သားတွေစုဆောင်းတာမျိုးလို့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းRCSS SSA ရော TNLA ပလောင်တက်ဖွဲ့ပါနှစ်ဖက်စလုံးကကျူးလွန်နေကြတယ်လို့အပြန်အလှန်ဆွဆွဲမှုတွေလည်းရှိနေတာပါဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ RCSS SSA ရော TNLA ပလောင်တက်ဖွဲ့ဘက်ကပါအခြေအမြင့်မရှိတဲ့ဆွဆွဲချက်တွေဖြင့်ငင်းဆန်ထားတာဖြစ်ပါတယ် RCSS SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်လာကတော့
ကျွန်တော်တို့ NCA လက်မှတ်ထိုးပြီးကျွန်တော်ပိုင်းလို့ကျွန်တော်တို့ဥက္ကဋ္ဌကြီးရနေဆိုချင်းကျွန်တော်တို့တပ်ဖွဲ့တွေကိုစစ်သားတွေကိုအချင်းချောင်းဖို့ညှိနှိုင်းထားတာရှိပါတယ်ကျွန်တော်ထင်တော့အခြေအနေမရှိတဲ့စစ်သားချက်တွေပဲဖြစ်ပါလိမ့်မယ်နောက်ထပ်ဒီပက္ခထဲမှာပါဝင်နေတဲ့ဗီဒီယိုဒါမျိုးတော့ကိုယ်ကကောင်းတယ်ဒီများမကောင်းဘူးဆိုတော့ပုံစံမျိုးနဲ့အချင်းချောင်းနေကြမှာဖြစ်ပါတယ်
RCSS SSA ဖွဲ့ဟာမြန်မာအစိုးရနဲ့ NCA တနိုင်ငံလုံးပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်ပေမဲ့ TNLA တောင်းပလောင်အဖွဲ့ကတော့ NCA လက်မှတ်ထိုးဖို့ကိုမြန်မာအစိုးရဘက်ကလက်မခံသေးတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တော်တော်များများနဲ့ဖွဲ့စည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်တဲ့ TNLA တပ်ဖွဲ့ကလက်ရှိ RCSS SSA နဲ့ဖြစ်နေတဲ့တိုက်ပွဲအတွက်နှစ်ဖက်တွဲဆုံဆွေးနွေးရေးချောင်းဝင်ဆောင်ရွက်ပေးဖို့အကူအညီတောင်းခံထားပေမဲ့အခုထိတော့အကောင့်ထဲမပေါ်သေးပါဘူးရှင်။
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒေတာရင်းဘက်ကိုတစ်ချက်လှည့်ပါမယ်။အထည်ချုပ်လုပ်ငန်းနဲ့အဓိကစီးပွားရေးတိုးတက်လာခဲ့တဲ့ကမ္ဘောဒီးယားနိုင်ငံဟာသူ့ရဲ့စီးပွားရေးကိုအသွင်ပြောင်းဖို့အတွက်ပို့ပြီးတော့အဆင့်မြင့်တဲ့အသေးစားဆက်မှုလုပ်ငန်းတွေဖြစ်တဲ့ electronic နဲ့ motor car အစိတ်အပိုင်းတွေထုတ်လုပ်ဖို့ကြိုးစားနေပါတယ်။အဲ့ဒီဆက်မှုလုပ်ငန်းအများစုဟာဂျပန်ထုတ်လုပ်သူတွေဖြစ်ပြီးတော့ကမ္ဘောဒီးယားရဲ့အထူးစီးပွားရေးဇုံတွေမှာတဖြည်းဖြည်းဝင်ရောက်လာကြသလိုဒေတာရင်းထုတ်လုပ်ဖြန့်ဖြူးမှုနေရာကြီးအဖြစ်တိဆောက်ဖို့လည်းယူရထားပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ VOA သတင်းတော် Daniel D. Cuthred ဖနွန်ပင်မြို့တော်ကနေသတင်းပေးပို့ထားတာကိုကိုငိမ့်ညာကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဖနွန်ပင်မြို့စုံကစီးပွားရေးဇုံမှာတည်ရှိတဲ့ဒီဆက်ယုံကလုပ်သားတွေဟာကားပစ္စည်းအစိတ်ပိုင်းတွေသိမ်းဆီးထုတ်ဖို့တဲ့တန်တယ်တွေကိုထုတ်လုပ်နေတာပါ။ဒီတန်မဏိချင်းတွေဟာဂျပန်ကိုတင်ပို့มาဖြစ်ပြီးတော့အာရှဒေသတွင်ထုတ်လုပ်ဖြန့်ဖြူးမှုကြီးရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။အခုလိုမျိုးထုတ်လုပ်မှုလုပ်ငန်းတွေဟာကျွမ်းကျင်မှုပိုလိုအပ်တဲ့အတွက်လစာကောင်းကောင်းလည်းရနိုင်ပါတယ်။ကမ္ဘောဒီးယားအစိုးရအနေနဲ့အထည်ချုပ်လုပ်ငန်းအပေါ်မိခိုမှုလျှော့ချနိုင်ဖို့အတွက်ဒါမျိုးထုတ်လုပ်မှုလုပ်ငန်းတွေကိုဆွဲဆောင်ဖို့ကြိုးစားနေတာပါ။ကမ္ဘောဒီးယားရဲ့တိုးတက်လာတဲ့လမ်းပန်းဆက်သွယ်ရေးအခြေခံအဆောက်အအုံအနေနဲ့ဒေတာတွင်ဆက်သွယ်မှုတွေကြောင့် electronic ပစ္စည်းနဲ့မော်တော်ကားအစိတ်ပိုင်းတွေထုတ်လုပ်တဲ့ Nikko Kinzoku လို့ထုတ်လုပ်သူတွေဟာစက်ရုံတွေလာတိဆောက်ကြပါတယ်။ဂျပန်ထုတ်လုပ်သူတွေဟာအာရှဒေတာကတရုတ်နိုင်ငံလိုစက်မှုကုန်ပစ္စည်းထုတ်လုပ်နေကြနေရာတွေမှာလိုအားကတွေဈေးတက်လာတဲ့အတွက်အခြားအစားထိုးနေရာတွေကိုရှာလာတယ်လို့စက်ရုံမန်နေဂျာယိုရှိယူကီဆာတိုကပြောပါတယ
်။ Usually focus on
Asia. အရှေ့ဘက်ကိုအာရုံစိုက်ကြည့်မယ်ဆိုရင်ထိုင်းနိုင်ငံဘက်ကလည်းဈေးတော့နည်းနည်းကြီးပါတယ
်။ပြည်တွင်းစစ်ဆယ်စုနှစ်ပေါင်းများစွာဖြစ်ပြီးတဲ့နောက်အထည်ချုပ်လုပ်ငန်းမှာအလင်းအမြန်ဖွံ့ဖြိုးတိုးတက်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံဟာစိုက်ပျိုးရေးနဲ့ခီးသွွားလုပ်ငန်းတွေပေါင်းပြီးဒေတာရင်းမှာစီးပွားရေးအဖွံ့ဖြိုးမှုအမြန်ဆန်ဆုံးတိုင်းပြည်တစ်ခုဖြစ်လာခဲ့ပါတယ်။တိုင်းပြည်ရဲ့စီးပွားရေးညှော်မှန်းထားတဲ့အတိုင်းဆက်ပြီးတိုးတက်ဖို့အတွက်စက်မှုထုတ်လုပ်မှုတွေကိုအဆင့်မြင့်လုပ်ငန်းတွေဖြစ်အောင်ပြောင်းလဲချဲ့ထွင်ရမယ်လို့အစိုးရအကြီးတန်းအကြံပေးမေကလယန်ကပြောပါတယ
်။ Now we are at a stage where we to move up.
ကျွန်တော်တို့ဟာအခုနောက်တစ်ဆင့်အမြင့်ကိုတက်ဖို့အခြေအနေကိုရောက်နေပါပြီ။အထည်ချုပ်လုပ်ငန်း၊စိုက်ပျိုးရေးလုပ်ငန်း၊ခီးသွွားလုပ်ငန်းတွေအပေါ်မိခုန်နိုင်ပေမဲ့ဒါတွေနဲ့ပဲမလုံလောက်ပါဘူး။ကျွန်တော်တို့နောက်တစ်ဆင့်ကိုတက်ရပါမယ်
။ဒါပေမဲ့လည်းဖွံ့ဖြိုးတိုးတက်မှုအတွက်ကတော့အချိန်လိုပါတယ်။ထုတ်လုပ်သူတွေကိုမေးမြန်းထားတဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ကထုတ်ပြန်တဲ့မနစ်ကစစ်တမ်းတစ်ခုမှာတော့အကျင့်ပြတ်ခြားစားမှု၊ကျွမ်းကျင်မှုအားနည်းတာနဲ့တည်ငြိမ်တဲ့လျှက်စစ်မှုရဖို့ဈေးကြီးတဲ့အကြောင်းရင်းတွေဟာစီးပွားရေးလုပ်ငန်းတွေအတွက်အကန့်အသတ်တွေဖြစ်စေပါတယ်။ထုတ်လုပ်မှုရင့်ကျက်နေပြီဖြစ်တဲ့ထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံတွေကပြိုင်ဆိုင်မှုတွေရှိပေမဲ့လည်းကမ္ဘောဒီးယားနိုင်ငံအနေနဲ့ဒေတာတွင်ထုတ်လုပ်ဖြန့်ဖြူးမှုမှာအဓိကနေရာဖြစ်လာနိုင်တယ်လို့ချန်ဆိုဖယ်လိုစီးပွားရေးပညာရှင်ကအကောင်းမြင်မျှော်လင့်ထားပါတယ်။
In the industrial approach by major manufacturers
အဓိကထုတ်လုပ်သူတွေစက်မှုလုပ်ငန်းကြီးတခုကိုလုပ်ကင်ပုံကအားလုံးစုစည်းထားတဲ့ပုံမှာထိုင်းနိုင်ငံကအစီအပိုင်းတချို့ကိုထုတ်မယ်တချို့ဟာတွေကိုတော့ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာထုတ်မှာပါနိုင်ငံတခုချင်းစီရဲ့တည်နေရာနဲ့အခြေအနေပေါ်မူတည်ပြီးတော့အကျိုးအမြတ်အများဆုံးရအောင်သူတို့ရဲ့စက်ရုံတွေကိုဘယ်နေရာမှာထားရမလဲဆိုတာသိရတယ
်အခုလိုတိုးတက်မှုကိန်းကဏ္ဍတွေကအားကျစရာဖြစ်ပေမဲ့လည်းကမ္ဘောဒီးယားနိုင်ငံဟာအာရှအစင်းရဲဆုံးနိုင်ငံတခုဖြစ်နေသေးပါမူဝါဒချမှတ်သူတွေအနေနဲ့ကျိုးနီစနစ်တွေကိုဖျက်တောက်ဖို့လိုအပ်သလိုအာရှရဲ့အဓိကထုတ်လုပ်မှုနေရာဖြစ်လာခြင်းနဲ့ဆိုရင်တော့စီကံကြီးကြပ်မှုတွေကလည်းတည်ငြိမ်ဖို့လိုအပ်ပါတယ်ခင်ဗျာ
ကိုငိမ့်ညံပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့ Zika virus မြန်မာနိုင်ငံမှာမဖြစ်ပွားအောင်လို့ဘလို့ချိုးတင်ကာကွယ်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့ကျန်းမာရေးကဏ္ဍနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်2016 February 12ရက်တောက်ကြံနေ့မနေ့ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနှားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့9နှစ်အထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့မနေ့ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တဲ့အတူပတ်စင်ကဏ္ဍတွေကိုနှားဆင်ရဖို့ရှိပါတယ်ရှင
်ကျွန်တော်နိုင်ငံမှာကဒီဇီကာဗိုင်းရပ်စ်ကိုတည်ဆောင်တဲ့AD ဆိုတဲ့ချင်းအားရှိပြီလားလေဒီဇီကာဗိုင်းရပ်စ်ကချင်းအားအဲ့ဒီ AD ဆိုတဲ့ချင်းကိုချင်းကြအောင်
မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်မကူးစက်အောင်ဘယ်လိုကာကွယ်ရမလဲဆိုတာကိုကျွန်မရေကဏ္ဍမှာအပြည့်အစုံနှားဆင်ကြရမှာပါနောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်ထားတဲ့တိုင်းရင်းသားဒေသတွေကအသံတွေအခြေအနေတွေကိုကြားကြရမှာပါရှင်အခုပြောသွားခဲ့တဲ့စီစဉ်တွေတဲကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရမှာဖြစ်ပါတယ်ဒေါ်လလတန်းကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာ့ရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာ့ကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးမှုကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေကဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပင်ရပါတယ်ဒီဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ကြရမယ်ကျမကြီးကဏ္ဍမှာတော့ဘရာဇီးနိုင်ငံမှာအဓိကဖြစ်နေပြီးတော့ဥကောင်းသေးတဲ့ကလေးတွေမွေးစေတဲ့ဒီဇီကာဗိုင်းရပ်စ်ပိုးမြန်မာနိုင်ငံကိုလည်းကူးစက်လာမှာကျမကြီးပညာရှင်တွေကစိုးရိမ်နေကြပါတယ်။ဒါကြောင့်ဒီရောဂါကိုကြိုတင်ပြီးတော့ဘလို့ကာကွယ်မှုတွေလုပ်တင်တယ်လဲဆိုတာကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုမေးမြန်းပြီးကိုဝင်းမင်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
โอเคดร.เมียวครับအခုကဘာမှာဒီဇီကာဗိုင်းရပ်စ်ဆိုဆရာတော့ဖြစ်တာပြက်နေတာတော်တော်များများဒီကမ္ဘာကျန်းမာရေးအဖွဲ့အစားပြီးတော့စိုးရိမ်နေတာကိုတွေ့ရပါတယ်ဆရာအရှိတောင်အရှာမှာလည်းဒီအင်ဒိုနီးရှားတို့ထိုင်းတို့မှာစတွေ့နေရတဲ့အနေအထားတွေဖြစ်တဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံမှာရောဒီဇီကာဗိုင်းရပ်စ်ကဝင်ရောက်လာနိုင်စရာစိုးရိမ်ရစရာအကြောင်းရှိလားဆရာ
ကျွန်တော်တို့နိုင်ငံမှာကဒီဇီကာဗိုင်းရပ်စ်ကိုသေဆောင်တဲ့ AD ဆိုတဲ့ခြင်ရာရှိပြီးပါလေဒီဇီကာဗိုင်းရပ်စ်ကခြင်ရာအဲ့ဒီ AD ဆိုတဲ့ခြင်ကဆိုခြင်ကြားပေါ့ရင်ကြောက်ချင်းပုံပေါ့အဲ့လိုဖြစ်ရတဲ့ဆိုတော့ဘာမှနိုင်ငံမှာကုသလာနိုင်ကြရှိရပါတော့ဒီရှင်းရရှိပြီလားအဲ့တော့ကျွန်တော်တို့ကရှင်ကြောက်ချင်းပုံကဟိုတုန်းကကျွန်တော်တူလွန်တကူယောဂဖြစ်တယ်ဒီတိုင်းလည်းသိရအဲ့အဲ့ဒီရှင်ကပဲဒီ virus ကိုတည်ဆောင်တာပေါ့အဲ့လက်ရှိဖြစ်နေရတာဘာမှနိုင်ငံမှာမဟုတ်ဘူးလေဟိုလက်တင်အမေရိကန်နိုင်ငံတွေမှာအခုကအိန္ဒိယချင်းဆိုတိုင်းနဲ့အင်ဒိုနီးရှားနဲ့ဖြစ်နေတယ်အဲ့ဒီကရှင်ကဒီလိုတော့ဟိုကုလာနိုင်မှာမဟုတ်ဘူးလေရှင်တကောင်ကအနည်းဆုံးကုလာကမိသားဒီရတော့ပဲသူကပြန်နိုင်တယ်ပေါ့ဒါပြီးရမကပြီးရပြန်နိုင်ကြအကြောင်းမရှိဘူးအဲချင်းကိုကျွန်တော်တို့ကမော်တော်ကားနဲ့ပဲလာနိုင်တယ်ကားထဲမှာပါလေမြန်နဲ့မှာပါလာနိုင်တယ်နောက်ထပ်ကချင်းကနေပြီးတော့လူကိုကိုက်လိုက်တော့အဲကိုက်လိုက်တဲ့လူထဲမှာသွေးထဲမှာအဲ့ virus ကရောက်နောက်တော့အဲ့လူကကျွန်တော်တို့ဘုံမှာနိုင်ငံကိုရောက်လာမယ်အဲနိုင်ငံသားအနေနဲ့ခုနဖြစ်တဲ့နိုင်ငံအနေနဲ့ရောက်လာပြီးတော့အဲ့ရောက်လာတဲ့လူကိုကျွန်တော်တို့စီကချင်းကတက်ကိုက်လိုက်တယ်တက်ပြီးနောက်လူကိုလိုက်ကိုက်မယ်ဆိုကျွန်တော်နိုင်ငံမှာပြန်သွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာတော့ဒီယောဂရဲ့ဒီဖြစ်ပုံရာဇဝင်လေးပေါ့နော်စသီးရတဲ့အကြောင်းလေးနည်းနည်းစပြီးရှင်းပြပေးပါလားဆရာ
ဒီကဗိုင်းရပ်စ်လို့ပြောရအောင်ကဟိုတကယ်စခဲ့တာကအခုမှမဟုတ်ပါဘူးဟို1948ခုနှစ်တည်းကယူဂန်ဒါနိုင်ငံမှာဒီကဆိုတဲ့ပြတော်ကြီးရှိတယ်အဲ့ပြတော်ကြီးမှာဆိုတော့ဆရာအောင်လေးကသူ့ပြည်နာပြည်ကိုမြောက်တကောင်ကလောင်ရင်ထဲမှာထည့်ပြီးတော့စမ်းတော့အဲ့မြောက်ကချက်ချင်းဖျားလာတယ်အဲ့တော့သူ့ကိုဇူးရီပါဖောက်ဆစ်ကြည့်တဲ့ခါကျတော့အဲ့ဒီတော့ကျွန်တော်ဒီကပိုးဆိုတာတွေ့ရတယ်ဗိုင်းရပ်စ်ပိုးပေါ့နော်ဒါပေမဲ့အဲ့ဒီဒုက္ခပြည့်တဲ့ဆိုတာမသိသေးဘူး1952ကြတော့မှလူမာတာကူးဆက်တယ်ဆိုတာကျွန်တော်တွေ့လာတာပေါ့အဲ့မှာဇီကာပြီးပါလို့နာမည်ပေးလိုက်တာပေါ့နော်အခုတော့အိတ်မကြခင်လွန်ခဲ့တဲ့နှစ်လောက်ကဘရာဇီးနိုင်ငံမှာဆယ်လာအတွင်းမှာပဲလူဇီကာဖျားပြီးဖျားကြတာပေါ့အဲ့ဒီမှာပဲတစ်ချိန်ထဲမှာပဲအဲ့ဖျားတဲ့လူတွေရှိတယ်လို့ပဲကိုယ်ဆောင်မိခင်တွေကနေပြီးတော့မွေးလာတဲ့ကလေးတွေကအုံနောက်သေးသေးလေးကောင်းသေးသေးလေးတွေနဲ့ဒီဆယ်လာအတွင်းမှာပဲ3500လောက်မွေးလိုက်တာအဲ့ဒီမှာလူတွေတော့ကြောက်ကြံသွားတာပေါ့ဒီဇီကာဖျားနဲ့ဒီကောင်ဆောင်မိခင်ကမွေးလာတဲ့အူကောင်တွေကလေးတွေနဲ့ဆက်ဆံမှုရှိတယ်ဆိုပြီးတော့တောက်ချက်ချွာရတာပေါ့အဲ့ဒီမှာလည်းကမ္ဘာ့ကျန်းမာရေးအဖွဲ့အရအောင်တို့တကယ်ပဲဖြစ်နိုင်ခြေရှိတယ်ဆိုပြီးတော့ဒီ February 2ရက်လောက်ကဒီလူကျန်းမာရေးအရေးပေါ်အခြေအနေဆိုပြီးကြေညာလိုက်တာ
ဟုတ်ကဲ့ဆရာအဲ့တော့ဒီ Zika virus ကူးစက်တာနဲ့ပတ်သက်ပြီးတော့အရေးအကြီးဆုံးသိသင့်တာဆိုရင်ဆရာအဓိကချက်ဘာလို့ပြောမလဲ
အဓိကကဒီကူးစက်တဲ့နိုင်ငံမှာရောဂါဖြစ်နေတဲ့နိုင်ငံကဒီ virus ကိုဟာချင်ရတော့ကောင်းလူများတော့ကောင်းပေါ့နော်ကျွန်တော်နိုင်ငံကိုရောက်လာမယ်ဆိုရင်ကျွန်တော်နိုင်ငံကချင်းရစီပြန်ပြီးကုလာနိုင်တယ်အဲဒီတော့အရေးကြီးဆုံးကတော့ကျွန်တော်သိနေတာကဒီဇီကာဗိုင်းရပ်စ်ပိုးဟာချင်းရနဲ့ပယ်တယ်ဆိုတာပြီးတော့ချင်းကိုက်မခံဘူးအရေးကြီးတာပေါ့
ဟုတ်ကဲ့ဆရာဒီယောဂါဖြစ်လာတာကိုကြိုသိနိုင်ဖို့အတွက်ပေါ့ဆရာနော်ဘလို့လက္ခဏာတွေကိုသတိထားပြီးစောင့်ကြည့်ဖို့လိုမလဲဆရာ
ဇီကာပိုးပါတဲ့ချင်းကိုက်ခံရတဲ့လူဟာဒီရင်အိုင်းအတွင်းမှာပဲသူကဖျားမယ်ကိုယ်လက်တွေမီးပြားနဲ့ကိုက်ခဲမယ်အဆင့်မြင့်တွေနာမယ်ကိုယ်ခန္ဓာမှာအဖုအပိတ်မော်လေး rest လို့ခေါ်တာပေါ့နော်အဲဒီအနီးရင်လေးတွေထွက်မယ်အမျက်စိနာပေါ့အဲ့ဒါမျိုးတွေတွဲဖြစ်တာကိုတွေ့ရတယ်အဲ့ဒီယောဂါတွေကကျွန်တော်တို့နိုင်ငံမှာဖြစ်လို့ဖြစ်တာရှိတဲ့ယောဂါမျိုးပဲလေအဲ့ဒါကလည်းရက်ပိုင်းတွင်းပျောက်သွားတယ်လူကိုတည်ခဲ့ချီဒုက္ခမပေးတော့ကျွန်တော်ကဒီကပူးယောဂါခံစားလိုက်ရတယ်ဒါပေမဲ့အကြီးကျယ်ဟိုစိတ်ဝင်ပြရတာမျိုးမရှိဘူးတချို့တလူကြတော့လေအဲ့ဒီကပူးအဖျားနေပြီးတော့ကိုယ်ခန္ဓာစွမ်းအားစနစ်တွေဖြစ်ရှိခံရတယ်အာယုံကြောတွေဖြစ်ရှိခံရတဲ့အကြောင်းပြက်သားတွေပျော့ပြီးတော့အဲ့ရတဲ့တစ်ဆင့်အသက်ရှင်ကြောသားတွေပါရက်ဆိုင်ပြီးတော့စိတ်ုံတက်ကိုတာမျိုးရှိတယ်။ဒါနဲ့ရှားပါလေ။ဇီကာဗိုင်းရပ်စ်ကိုကုသခံလို့လူသိတယ်ဆိုတာတော့မရှိသေးဘူးလို့ကျွန်တော်ကြားပြရတယ်။အဲ့တော့အရေးကြီးတာကိုယ်ဆောင်မိခင်တွေချင်းကြိုက်မခံဖို့ပေါ့နော်။ဒါနဲ့ဆက်ဆက်နေရဆိုတော့ကျွန်တော်သိထားပြီ။ခုနောက်မဖြုံဖြိုးတဲ့ခေါင်းသေးသေးလေးနဲ့ကလေးတွေမွေးနိုင်တယ်ဆိုတော့တောက်မဲ့ဖွဲ့ရအဖြစ်ဆိုးကြီးရှိနေတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီလက္ခဏာတွေခွဲရခက်တဲ့အတွက်ပေါ့နော်။နောက်ထပ်ကောဆရာကြီးဒီဆေးရုံဆေးခန်းတွေမှာစစ်ဆေးနိုင်တဲ့အနေအထားတွေရှိသေးလား
ကျွန်တော်တို့နိုင်ငံအနေနဲ့သွေးစစ်ဆေးမှုကသိပြီးတော့ဒီမှာအပြည့်ပြည့်ပစ္စည်းကမပြည့်စုံဘူးနိုင်ငံတကာကအမေရိကန်ကြီးပို့ရပါအဲ့ဒီအတွက်စစ်ဆေးတဲ့ပစ္စည်းပစ္စည်းတွေကလည်းနိုင်ငံတကာမှာမရောချသေးဘူးအဲ့တော့ပြဿနာကဘယ်လိုလဲဆိုဇီကာဗိုင်းရပ်စ်ကိုကိုယ်ခေမှာရှိနေလားဆိုတော့သွေးစစ်ဆေးမှုကဘာမှမသိနိုင်ဘူးအဲ့တော့အရေးကြီးတာကကျွန်တော်လူနာကိုစောင့်ကြည့်ရမှာပေါ့နော်နိုင်ငံသားတင်လာတဲ့လူတွေဖြားနာလာသလားခုန rest တွေထွက်သလားပေါ့နော်အမိဒီနေထွက်သလားအဲ့ဒီစီနာလာပေါ့ကျွန်တော်ကဒါစောင့်ကြည့်ပြီးတော့အဲ့လူမျိုးတမ်းရရှိကျွန်တော်ဝေချထားမယ်ချင်းမကိုက်အောင်ထားမယ်ပေါ့နော်လူလူချင်းတော့ခုမှမဟုတ်ဘူးလေလူတွေထားလို့လူတွေချင်းတော့မဟုတ်ဘူးအဲ့ကြားထဲမှာချင်းကိုက်သွားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အားလုံးခြုံကြည့်လိုက်လို့ရှိရင်တော့ဒီချင်းအကိုက်မခံဖို့ကအရေးအကြီးဆုံးဖြစ်လာတာပေါ့ဆရာနော်ဒီနိုင်ငံတွင်းမှာကာကွယ်နိုင်မှုအတွက်က အဲ့ဒီခါကျတော့ဆရာကြီးချင်းအကန့်မခံအောင်ရှင်းရှင်းတူတူလေးညီလန်းလေးတွေရှင်းပြပေးပါလားဆရာ
။အဲ့အရင်တော့သုံးလုံးတူပြီးချင်းလေးမပေါက်ဖွားအောင်လောက်လန်းလေးကျွန်တော်တို့မရှိအောင်ကျွန်တော်ကဒီမှာရှိတဲ့ British score တို့ခေါ်တဲ့ချင်းသားချင်းဘုံကကျွန်တော်လက်ခံအောင်ဖြစ်နေအောင်ဒီကြိုတင်ပြီးလေနှိကထားမှာပေါ့နော်ဒီချင်းဦးကြီးရောနေတော့အောင်ပေါ့ချုံနဲ့ပိတ်ပေါင်းနေတော့ကအိမ်ရင်းဆန်ကိုတနိုင်တမိုင်ပေါ့လေညောင်ရီပန်းအိုးတို့ကာတာယာတွေကရေလေးရေလေးနည်းနည်းရှိကြနဲ့ဒီချင်းကဥဥနေတာဟုတ်အဲဒီဒီမရှိသေးတဲ့ချင်းတကောင်ကဥဥမယ်ဆိုလို့ရှိရင်သူ့ရဲ့ချင်းဥကတစ်နှစ်လောက်ထိခံနိုင်ရတော့တယ်ဒါပေမဲ့သူရေတွေ့လိုက်တော့ပေါက်သွားရက်ပိုင်းတွေနဲ့အဲဒီပေါက်သွားတဲ့ချင်းတွေထွက်လာမှာပေါ့နော်အဲ့တော့ခုနကပြောလို့ချင်းပေါက်မှာလောက်လန်းနေရှိတယ်ချင်းတွေလိုက်ပြီးတော့ပုံစိနဲ့ပုံလာအင်မတန်ခက်တယ်ချင်းတွေတက်လာတယ်အဲ့တော့ကျွန်တော်လောက်လန်းအဆင့်မှာကျွန်တော်တက်ပြတာပေါ့ဒါကြောင့်လည်းကျွန်တော်ကဖုံးသွန်လေးစစ်ဆိုရေဒီယိုလောက်ကချင်းတွေအမှုအောင်လောက်ဖုံးထားပါရေသေးသေးလေးကိုသွန်ပစ်ပါရေဒီယိုမီတာခဏလေးပါနောက်နောက်ရေဒီယိုစစ်ပါဆိုတာကဒီလောက်လန်းနေကိုကျွန်တော်တက်တာနောက်တစ်ခါချင်းဖြစ်လာရင်လည်းရေဒီယိုမကိုက်ဖို့ပေါ့နော်ခလေးငယ်တွေအထူးသဖြင့်ကျွန်တော်ကချင်းမကိုက်ဖို့လက်ရှိအင်ကြီးဝတ်ထားရမယ်ပေါင်းမရှိဝတ်ထားရမယ်ဒါမျိုးတွေပေါ့နောက်အချို့တွေချင်းမနာတဲ့လိမ့်စေးတွေလိမ့်လာရလည်းရှိပါဗျာအဲ့တော့အရေးကြီးတာကကျွန်တော်ဒီလူကျမ်းမာရေးအမြင်ကတော့ခလေးကြောင်းတွေပါအိမ်နေမှာနောက်ချင်းမနားတဲ့ဆေးဝင်ကျွန်တော်တွေလိုက်ကားတွေဒါထားပြရမှာပေါ့နော်အဲဒီကားဘက်ကဆရာယနေ့အထိကာကွယ်ဆေးဆိုတာမထုတ်နိုင်သေးဘူးကုသတဲ့ဆေးလေးတွေချာမရှိသေးဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီနိုင်ငံတကာနေဝင်လာနိုင်တဲ့ယောဂါဖြစ်တဲ့အတွက်ဒီနိုင်ငံတော်ဆွေးဟာနေတဲ့ဆရာကြီးဘာတွေလုပ်ပေးဖို့လုပ်မလဲ
နိုင်ငံတကာဝင်လာတဲ့လူတွေကိုကျွန်တော်စောင့်ကြည့်တယ်ဒီလူတွေမှာဒီလက္ခဏာတွေများရှိသလားပေါ့နော်အဲ့လိုနိုင်ငံကဝင်လာမဲ့ပါလာမဲ့သဲ့ဆောင်လာမဲ့ကားတဲ့လိမ္မာနဲ့ထည့်လာမဲ့ချင်းတွေကိုတို့သိမ့်မင်းဘုရားဒါအရေးကြီးပါတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆက
်ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNY တော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်တွင်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာကိုရခိုင်အမျိုးသားပါတီကနေခန့်အပ်ခံခဲ့ရတဲ့ဆိုတာနဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့စ်ဝေးမျိုးတို့ဟာမြန်မာမျိုးတို့အဖြစ်သဘောတူညီမှုလက်မှတ်ရေးထိုးခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါတည်င်းတွေကိုနေကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တချို့တွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကကြောက်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်အတွင်းမှာတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးဖေဖော်ဝါရီလ10ရက်နေ့အထိနှစ်ဖက်တပ်အင်အားတွေအပြိုင်ဖြစ်နေကြပါတယ်။ဖြစ်ပွားတဲ့တိုက်ပွဲကြောင့် RCSS SSA ကိုထောက်ခံတယ်လို့ယူဆတဲ့ကြောက်မဲမြို့နယ်မန်းကုန်းနဲ့တော့ဆန်ညွာကနေအိမ်ခုနှစ်လုံးကို TNLA ကမီးရှို့လိုက်တယ်လို့နေအိမ်မီးရှို့ခံရတဲ့ဒေါ်ပနမ်ခမ်ကပြောပါတယ်အဲ့ဒီကိစ္စကိုဒေတာအတွင်ရောက်ရှိနေတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဘက်ကအတည်ပြုပေမဲ့ TNLA ကတော့သူတို့လက်ချက်မဟုတ်ကြောင်းညှင်းဆို့ထားပါတယ
်ဖေဖော်ဝါရီလ10ရက်နေ့ကစတင်ကျင်းပခဲ့တဲ့ဒုတိယကြိမ်ရခိုင်ပြည်နယ်လွှတ်တော်မှာလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရနှစ်ခုစလုံးကိုရခိုင်မျိုးရပါတီကကိုယ်စားလှယ်တွေခန့်အပ်ခြင်းခံခဲ့ရပါတယ်။ရခိုင်မျိုးရပါတီကဗိုလ်နှကျုံးမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆန်ကျော်လှကိုလွတ်တော်ဥက္ကဋ္ဌဖြစ်အစိုးတင်သွင်းရမှာပြိုင်ပွဲမရှိအရွေးခံရတာဖြစ်ပြီးရသိတောင်မြို့နယ်ကိုယ်စားလှယ်ဦးဖူးမင်းကိုတော့ဒုဥက္ကဋ္ဌဖြစ်အတီးပြုခန့်အပ်ခဲ့ကြတာပါ။လက်ရှိမှာရခိုင်မျိုးရပါတီကနေရခိုင်ပြည်နယ်အစိုးရကိုဦးဆောင်ဖွဲ့စည်းနိုင်ဖို့ကြိုးပမ်းနေကြပါတယ်။ရခိုင်ပြည်နယ်လွတ်တော်မှာရခိုင်မျိုးရပါတီက22နေရာနဲ့အများစုအလံရထားပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ခိုင်ပြိုးပါတီက3နေရာနဲ့ချင်းရေးရလွှတ်တော်ကိုယ်စားလှယ်2နေရာတမရတော်သားကိုယ်စားလှယ်12နေရာလို့ဖြစ်ပါတယ်
ချင်းပြည်နယ်ရဲ့ဝင်ကြီးချုပ်ဖြစ်လာမယ်လို့လူအများကခန့်မှန်းထားတဲ့ချင်းပြည်နယ် NLD ဥက္ကဋ္ဌဥဆိုဘွဲ့ကိုပြည်နယ်လွှတ်တော်ဥက္ကဋ္ဌအဖြစ်ဖေဖော်ဝါရီလ9ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ချင်းပြည်နယ်လွှတ်တော်ပထမပုံမှန်အစည်းအဝေးကနေခန့်အပ်အတည်ပြုလိုက်ပါတယ်လွတ်တော်ဒုဥက္ကဋ္ဌအဖြစ် NLD ပါတီကဥအောင်တန်းကိုချင်းပြည်နယ်လွတ်တော်ပထမပုံမှန်အစည်းအဝေးမှာခန့်အပ်အတည်ပြုခဲ့ကြပါတယ်ချင်းပြည်နယ်ဝန်ကြီးချုပ်နေရာကို NLD ပါတီတဲကသာရွေးချယ်ခန့်အပ်မယ်လို့ဥဆိုဘွဲ့ကပြောပါတယ
်မွန်တီတာလုံဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနာတိုက်ဟာအသက်85နှစ်အရွယ်လူကြီးယောဂါနဲ့ကွယ်လွန်ခဲ့ပါတယ်စနေနေ့ညနေပိုင်းမော်လမြိုင်မြို့မြန်တရာရက်ကွက်နေအိမ်မှာကွယ်လွန်ခဲ့တာပါနာတိုက်ဟာကျောင်းလမ်းဘဝကနေကွယ်လွန်တဲ့အချိန်ထိမွန်စာပင်နဲ့ယဉ်ကျေးမှုရေးအမျိုးသားရေးကိစ္စတွေမှာတဆိုင်မမကြိုးပမ်းလှုပ်ဆောင်ခဲ့တဲ့သူလို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့သွဲဖက်သွင်းရေးမှူးနိုင်စံသိန်းကပြောပါတယ်။နာတိုက်ဟာမော်လမြိုင်မွန်စာပင်နဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌကနေ2030ခုနှစ်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီစတင်ဖွဲ့စည်းတဲ့အခါမှာဒုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တယ်လို့2013ခုနှစ်မှာပါတီဥက္ကဋ္ဌကိုတာဝန်ယူခဲ့ပါတယ်။ANDP ဥက္ကဋ္ဌနာတိုက်ကွယ်လွန်သွားတဲ့အတွက်ပါတီရဲ့ဥက္ကဋ္ဌနေရာမှာဒုဥက္ကဋ္ဌတွေကနေဆက်လက်တာဝန်ယူသွားမယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့သွဲဖက်သွင်းမှုနိုင်စံသိန်းကပြောပါတယ
်။ဖေဖော်ဝါရီလ17ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်အမျိုးသားနေမှာပြည်တွင်းပြည်ပကရင်လူမျိုးတွေရှိရာဒေသမှာအမျိုးသားနေကိုအတိမတ်ပြုတဲ့အနေနဲ့ကရင်အလံလွင့်ထူပေးဖို့နဲ့ကရင်ရိုးရာဝတ်စုံကိုလည်းဝတ်ဆင်ပေးဖို့ခင်ယူကရင်မျိုးသားအစည်းအရုံးဘူကနေတိုက်တွန်းနှိုးဆော်ထားပါတယ်ကရင်အမျိုးသားနေဟာကရင်အမျိုးသားလုံးနဲ့သက်ဆိုင်တဲ့အတွက်ကရင်ရှိတဲ့နေရာတိုင်းမှာနှိုးနှိုးကြားကြားရှိပြီးတတိထားနိုင်ဖို့ကရင်လူမျိုးတွေကိုနှိုးဆော်တာလည်းဖြစ်တယ်လို့ခင်ယူတွဲဖက်တွင်ရင်မှုတစ်ဘဒုစောသောတီပွဲကပြောပါတယ
်ရခိုင်ပြည်နယ်သွေးမှာလှုပ်ရှားနေတဲ့ရခိုင်တပ်မတော်အနေနဲ့ငိမ့်ချမ်းရေးသွေးလက်နဲ့ဆွန့်လွတ်ဖို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးဆောင်တဲ့အဖွဲ့ကနေစစ်သွေးမျိုးအထင်ကရဆရာတော်တွေကိုရှောက်ထားအကူအညီတောင်းဆိုခဲ့ပါတယ်။ရခိုင်တပ်မတော်ကလည်းလက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်မယ်ဆိုရင်အပြစ်တွေကိုလည်းခွဲလွတ်ပေးတော့မှာဖြစ်တယ်လို့ရခိုင်တပ်မတော်နဲ့ပတ်သက်တဲ့သူတွေကလည်းပြန်လွတ်ပေးမယ်ဖြစ်ကြောင်းပြည်နယ်ဆိုရဘက်ကလည်းပြောဆိုခဲ့တယ်လို့စစ်သွေးမျိုးဆွေစည်တီကျောင်းတိုင်ဆရာတော်ဦးအရိယာဝန်တကမိတ်ကြားခဲ့ပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့လက်နက်ဆွန့်ရမယ်ဆိုတဲ့အစိုးရရဲ့ပြောဆိုချက်ပေါ်မှာလက်မခံဘူးလို့တုတ်ပြန်ပြောဆိုခဲ့ပါတယ်။
တဲ့င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့စ်ဝေးမြို့တို့ဟာညီအမမြို့တော်အဖြစ်သဘောတူညီမှုစာချုပ်လွှာကိုဖေဖော်ဝါရီလ4ရက်နေ့ကမွန်ပြည်နယ်အစိုးရအဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ကြပါတယ်။ညီအမမြို့တော်ဖြစ်ခဲ့ရင်ဘလို့မျိုးလင့်ချက်တွေရှိလာနိုင်ပြီးဘလို့အလားအလာကောင်းတွေရှိလာနိုင်မလဲဆိုတာကိုမီးရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့ဝဲမြို့တို့ညီမမြို့တော်ဖြစ်လာဖို့အတွက်ဘလို့ကြိုးပမ်းခဲ့လဲဆိုတာကိုဖော့ဝဲ Sister City International ရဲ့မော်လမြိုင်ကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ကအခုလိုပြောပါဗျာ။
2012ခရီးကစပြီးတော့စူးစမ်းခဲ့တာ။အကျော်ဘက်မှာရှိနေတဲ့ American Community ဘက်မှာရှိနေတဲ့မြန်မာ Community နဲ့ကျွန်တော်တို့တွေ့ဆုံပါတယ်။တွေ့ဆုံပြီးတော့ကျွန်တော်တို့တရားပြည်နယ်ဆိုရတယ်ပြီးတော့ပြည်ထောင်စုဆိုရတယ်နဲ့ကျွန်တော်တို့ဆက်သွယ်မေးမြန်းပြီးတော့ဒီစီစဉ်ကိုလက်ခံနိုင်ဖို့ကျွန်တော်တို့စူးစမ်းဖြစ်လာဖို့အတွက်ကတော့ဒီနှစ်ဖက်နိုင်ငံလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ဖြစ်လာတာပါ။
ညီမမျိုးတော်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအနေနဲ့ဘညာရေးဖလှယ်မှုကဏ္ဍကိုလှုပ်ဆောင်သွားမယ်လို့လည်းဒေါ်မင်းမြင့်နန်းတင်ကအခုလိုဆက်ပြောပါဗျာ။
ကျွန်တော်တို့ဒီ Sister City ရဲ့ဖြစ်ချက်အရ2019မှာကျွန်တော်တို့ကလေးတွေ exchange ပေါ့ဘညာရေးလက်လက်မှုကိုစတင်ဖြစ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လုပ်ပါမယ်။အဓိကတော့အသက်21နှစ်အောင်ဒီကျောင်းသားတွေဖြစ်ပါတယ်
။ Fort Wayne နဲ့မော်လမြိုင်ညီမမျိုးတော်လှုပ်နိုင်ခြင်းအဖြစ်မွန်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်မှုရှေ့လာလာကောင်းလာလိမ့်မယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကသူ့ရဲ့မျှဝေချက်ကိုအခုလိုပြောပါ
သူတို့ရဲ့ယဉ်ကျေးမှုသူတို့ရဲ့အတွေ့အကြုံတွေနဲ့ဒီလိုလာမယ်သူတို့ဖြစ်ကျောင်းသားကလေးတွေဒါတွေသူတို့ကိုပြန်ပါမယ်ပြန်ခေါ်တော့လေ့လာကြမယ်ဒါတွေလုပ်ချင်အားဖြင့်ပြည်စီအောင်ကျေလာပြီးတော့ဘုံပြည်နယ်ကိုအရှေ့ရသပြည်နယ်ကိုပို့ထုတ်ပြန်ပါဦးပို့ပြီးတော့မှတို့တက်ကိုပြန်လာလိမ့်မယ်အပြည့်ကျေလာလိမ့်မယ်ဒါကြောင့်ဘုံပြည်နယ်အတွက်ရှေ့လာတဲ့ကောင်းတယ်လို့ပြောပြော
ညီမမျိုးတော်ဖွဲ့ဟာကြံကြော်ရီ25ရက်နေ့က Fort Wayne မြို့တော်ဝန်ရောင်းခန်းမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပြီးတော့ February 6ရက်နေ့မှာမွန်ပြည်နယ်အစိုးရဖွဲ့နဲ့သဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ Fort Wayne မြို့ဟာဂျပန်နိုင်ငံတကာအိုကာမြို့ဘိုလန်နိုင်ငံပလော့မြို့ဂျမနီနိုင်ငံကီရာမြို့နဲ့တရုတ်နိုင်ငံတိုင်းဆုံမြို့တို့နဲ့လည်းညီမမျိုးတော်ဖြစ်တည်တောင်းထားခဲ့ကြပြီးတော့မော်လမြိုင်မြို့ဟာ၅ခုမြောက်မြို့တော်ဖြစ်သဘောတူလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်နဲ့မြန်မာတပ်တွေဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းနေရစွန့်ခွာလာသူစစ်ပြေးဒုက္ခသည်တွေကိုရခိုင်ပြည်နယ်အစိုးရကနေကြောက်တော်နဲ့မြောက်ဦးမြို့နယ်ကကျေးရွာတွေမှာလုံးချင်းနေအိမ်တွေဆောက်လုပ်ပေးပြီးနေရာချပေးနေပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းကစိုက်ပိတ်ဒုက္ခသည်တွေကိုနေအိမ်ဆောက်ပိတ်နေတာနဲ့ပတ်သက်လို့အကူအညီပေးရေးတွေလှုပ်ဆောင်နေတဲ့ဝင်လာဖောက်ဒေးရှင်းကဒါရိုက်တာဦးခိုင်ကောက်စင်ကအခုလိုပြောပါတယ
်။အိမ်ဆောက်ပိတ်တာကတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အစီအစဉ်နဲ့ပါ။တောက်တော်မြို့နယ်ရောမပင်ကျေးရောနဲ့မြောက်မြို့နယ်ဇေဒီရောရောဟောက်မှာဆောက်ပိတ်ထားပါတယ်။အဲ့ရအရင်တင်းလဲလေစစ်နာဒီနဲ့ပြေးတယ်ရှိတယ်တော့ချဝင်းမရှိဘူးဒီလိုရဲ့တက်ကအိမ်ရှိတာထက်ဒီလိုရဲ့တမောကြောင်အလုတ်ကခွလန်ရှိနေဘူးအဲ့ဒါကအဓိကပြဿနာပါအ
ဲ့ဒီဒုက္ခသည်တွေကိုမြောက်ဦးမြို့နယ်ကကြည်ရပြင်းဇေဒီတောင်တောင်ဦးကျောက်တော်မြို့နယ်ကရော်မြောက်ပောင်ကြည်ရွာနဲ့ပုံနှကြွမြို့နယ်ကတရားဆိုကြည်ရွာတွေမှာရခိုင်ပြည်နယ်အစိုးရကနေလုံရှင်းနေအိမ်တွေဆောက်ပြီးနေရာရှာထားပစ်တာပါဒီဒုက္ခသည်တွေဟာပြီးခဲ့တဲ့ဒီဇင်ဘာလကုန်နဲ့ဇန်နဝါရီလလဆက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ဘိုင်အီစင်တာတားစားတဲ့ကြည်ရွာတွေကဒေသခံ200ကျော်ဟာမြောက်ဦးမြို့နယ်ကြည်ရပြင်းစီတီတောင်နဲ့ကြောက်တော်မြို့နယ်ရွာမြပောင်ကြည်ရွာတွေကိုထွက်ပြေးခိုလုံလာကြတာပါရွာမြပောင်ကြည်ရွာမှာခိုလုံနေတဲ့ဒုက္ခသည်တွေကတော့သူတို့ရဲ့လက်ရှိနေထိုင်ရတဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်တွန်းနေတာတော့ဆောင်းရောက်မပေးပါရင်းနေနေနေကြတ
ဲ့အရင်နေရာမှာတော့အဆင်မပြေဘူးမိုးနဲ့လေနဲ့ကြာရင်လဲမိုးမလုံးလေမလုံးဖြစ်နိုင်တယ်အကာအကွယ်လည်းမရှိဘူးအခုလုံးလုံးစစဲတော့စားစရာတော့အဆင်ပြေပါတယ်ဒီတလကြော်သွင်းကျွန်တော်တို့ကုနေရကူမတော်ရဘူးဆိုရင်ကျွန်တော်တို့အခက်အခဲရှိလာနိုင်တယ်လတ်တလောချင်းနေမှာတော့ရေအခက်အခဲရှိနေတယ
်လက်ရှိမှာသူတို့တော့စားဝတ်နေရဲ့ပြဿနာကိုအရေးဖာအဖွဲ့စစ်တွေနဲ့အလှူရှင်တွေကကူညီပေးထားကြပေမဲ့ရေရှည်မှာအခက်ခဲဖြစ်နေတယ်လို့ဆိုပါတယ်နေရဲဆန့်ခွာလာကြတဲ့ဒုက္ခသည်တွေကနေရဲရမှာကြန့်ရှိခဲ့တဲ့စိုက်ခန်းတွေအိမ်မွေးတရိတ်ဆန်တွေနဲ့စုဆုပ်ထားခဲ့တဲ့ဖိုင်ဝတ်တွေရှိနေတဲ့အတော့နောက်ဆန်တောင်းနေရတဲ့အခြေအနေကိုလည်းအဲ့ဒီဒုက္ခသည်ကပြအခုလိုဆက်ပြောပါတယ်
ကျွန်တော်ကဟာပြည့်စုံပြီကျွန်တော်ရမှာကျန်ရတာတော့အများကြီးကျွန်တ
ော်တို့မှာကြံခဲ့တဲ့ပစ္စည်းတွေကိုကျွန်တော်အဲ့ဒီမှာကြံခဲ့တာကတော့မငင်းခင်ကြံတဲ့လူလဲကြံတဲ့လူနွားကျဲဝက်ကြံတဲ့လူမျိုးမျိုးရှိကြတယ်ကျွန်တော်မှာတော့ကျွန်း1900လုံးရှိနေပါတယ်ကစုံဦးခင်6ဧကာမြုပ်ခင်လည်းရှိနေတယ်အဲ့ဒီအတွက်အဲ့ဒါတွေကိုပြန်သိမ်းဖို့နေရာကိုပြန်ဖို့အခက်အခဲတွေရှိနေတာပေါ့နော်
ဒုက္ခသည်တွေဟာသူတို့နေရက်ကိုပြန်သွားလို့ကြပေမဲ့နောက်ထပ်တိုက်ပွဲတွေဖြစ်လာမှနဲ့သူတို့ကြည်ရော်တွေမှာစိုက်တက်ကနေရာယူထားတဲ့အတော့မပြောင်းရဖို့ဖြစ်နေတယ်လို့ဝင်လာဖောက်ဒေးရှင်းဒါရိုက်တာဦးခိုင်ကောက်စင်ကပြောပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်မြောက်ပိုင်းတောင်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးနေအိမ်တချို့မိရှုဖြစ်စီခံခဲ့ရပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
နေဆက်ခြေဆိုင်တိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။တမရဘယ်သူဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယတမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ။59ဆလုံးကိုပြင်မလားဆိုင်းကံမလားဒေါ်ဆန်းစုကြည်တမရဖြစ်လာမှာလားမဖြစ်ဘူးလားစားတဲ့မိကွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောတာရှင်တွေကရောဘယ်ဘက်ကရပ်ပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲတမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုရဲ့နေသဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးemail address က burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ
်။ VOA ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ Passport to India Initiative အစီအစဉ်ကထောက်ပံ့တဲ့အများစုအတွက်လမ်းဖွင့်ပေးထားတဲ့သင်ယူအသစ် MOOC လို့ခေါ်တဲ့ online သင်ယူအသစ်တစ်ခုကိုအိန္ဒိယနိုင်ငံဆိုင်ရာအမေရိကန်သံမကြီး Richard R. Barma ကမကြာခင်ကပဲဖွင့်လှစ်ပေးလိုက်ပါတယ်။အိန္ဒိယမှာပညာသင်ဖို့အလုပ်သင်တက်ဖို့နဲ့ စီးပွားရေးအခွင့်အလမ်းတွေကိုလေ့လာကြဖို့ကြကြပြန့်ပြန့်စိတ်ဝင်စားတဲ့အမေရိကန်လူငယ်တွေအတွက်ရည်ရွယ်တဲ့အိန္ဒိယနိုင်ငံရဲ့အရေးပါမှုလို့ခေါင်းစဉ်ပေးထားတဲ့သတင်း၆ပတ်စာတင်ယူကိုကမ္ဘာအကြီးဆုံးအွန်လိုင်းပညာသင်ကြားပေးနေတဲ့ကိုစီယာကနေသင်ကြားပေးပါလိမ့်မယ်။ဒီတင်ယူအစဉ်စစ်မှာအိန္ဒိယနဲ့ရောမအင်ပါယာအရှေ့တောင်အာရှနဲ့တရုတ်နိုင်ငံတွေရဲ့ရှေးဟောင်းကုန်သွယ်စည်းဝါးဆက်ဆံမှုတွေကနေအိန္ဒိယရဲ့အလှည့်မြန်ကြီးထွားလာနေတဲ့ဂေဟာစနစ်မြင့်တင်မှုနဲ့ဤပညာတွေကနေတဆင့်ကမ္ဘာပြဿနာတွေကိုဖြေရှင်းတဲ့တီထွင်ကြံစည်မှုမှာအိန္ဒိယနိုင်ငံရဲ့အခမ်းအကဏ္ဍတွေအထိပါဝင်ပါတယ်။နောက်ဆုံးသတင်းပတ်မှာလေ့လာတင်ကြားရမယ့်သင်ယူကတော့အိန္ဒိယမှာပညာသင်ကြားမှုနဲ့အလုပ်သင်ကာလမှာအိန္ဒိယရဲ့စီးပွားရေးအခြေချမှုအခွင့်အလမ်းတွေအကြောင်းကိုကားချက်တွေအညွန့်တွေအိန္ဒိယကိုလာကျင်သူတွေအတွက်အကြံပြုချက်တွေကိုစာတမ်းတင်ပေးရမှာဖြစ်ပါတယ်။မနစ်တုန်းကအမေရိကန်မှာလာပြီးပညာသင်ခဲ့ကြတဲ့အိန္ဒိယကျောင်းသားက33,000ရှိခဲ့တာဟာနှစ်စဉ်အရေအတွက်များလာမှုကိုထင်ဟပ်စေပေမဲ့အိန္ဒိယမှာပညာသွားသင်ကြတဲ့အမေရိကန်ကျောင်းသားဦးရေကတော့4,500ပဲရှိခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အိန္ဒိယသို့ပနမခြေလှမ်းအစီအစဉ်ကနေပြီးတော့အမေရိကန်ကျောင်းသားတွေအနေနဲ့အိန္ဒိယမှာပညာသင်ကြားရေးအတွက်စဉ်းစားနိုင်အောင်အားပေးဖို့ရည်ရွယ်ပါတယ်လို့တန်မတ်ကြီးဘာမာကပြောပါတယ်။အခမဲ့အွန်လိုင်းသင်ယူကိုကြကြပြန့်ပြန့်ဖြန့်ချီသင်ကြားပေးမယ့်အစီအစဉ်နဲ့ပတ်သက်လို့ကျွန်တော်အင်မတန်ကိုစိတ်လှုပ်ရှားမိပါတယ်။ဒီနေ့အဖြစ်အလားလာကောင်းတဲ့ကျောင်းသားတွေအများကြီးရလာပါလိမ့်မယ်လို့လည်းတန်မတ်ကြီးကပြောပါတယ်။ဒီသင်ယူညွှန်းတဲ့ကနေပြီးတော့ Passport to India Initiative ရဲ့ရည်မှန်းချက်ဖြစ်တဲ့အခုလက်ရှိအိန္ဒိယမှာပညာသင်နေတဲ့အမေရိကန်တက္ကသိုလ်နဲ့ကောလိပ်ကျောင်းသားအရေအတွက်4,500ကနေတက္ကသိုလ်2020ကိုရောက်တဲ့အခါမှာနှစ်စဉ်အနည်းဆုံးအမေရိကန်ကျောင်းသား1,000လောက်ထိတိုးလာဖို့ရည်ရွယ်ထားတာဖြစ်ပါတယ်။အမေရိကန်ကျောင်းသားတွေရဲ့နောက်ခံအကြောင်းတွေနဲ့စိတ်ဝင်စားမှုတွေအလုံးဟာအိန္ဒိယနိုင်ငံနဲ့ဆက်နွယ်နေတယ်လို့ Passport to India ရဲ့ညွှန်ကြားရေးမှူးချုပ် Nick Booker ကပြောပါတယ်။သူတို့ရဲ့ MOOC online သင်ခန်းစာသစ်ဟာအိန္ဒိယနိုင်ငံရဲ့စီးပွားရေးဟာဘယ်လိုလဲဆိုတာနဲ့အိန္ဒိယလူမှုအဖွဲ့အစည်းရဲ့ပြန်လည်တိုးတက်ကြီးထွားလာမှုကိုစံသစ်ခဲ့တာတွေဟာအိန္ဒိယအတွက်အရေးပါမှုတွေဖြစ်တယ်ဆိုတာကိုဖော်ပြပေးမှာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်။တကယ်လို့အိန္ဒိယမှာအလုပ်ဖြစ်တဲ့ဤကိုသာတင်ယူနိုင်နေဆိုရင်အခုကမ္ဘာတစ်လွှားမှာရင်ဆိုင်နေရတဲ့ကြီးမားတဲ့ဘယ်စိန်ခေါ်မှုကိုမဆိုနိုင်ငံတိုင်းမှာဖြည့်ရှင်းပေးနိုင်မှာပါလို့သူကပြောပါတယ်။အိန္ဒိယကျောင်းသားတွေကိုအမေရိကန်ကျောင်းသားတွေနဲ့တူပညာသင်ကြားဖို့တက်တက်ကြွကြွအားပေးထားပါတယ်။ဒီသင်ခန်းစာတွေကိုကမ္ဘာအနှံ့ကဘယ်သူမှစုအခမဲ့လေ့လာသင်ကြားနိုင်တဲ့ website လိပ်စာကတော့ https://www.coursera.org ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာမှာလူမှုအဖွဲ့အစည်းကြီးကြီးမားလှတဲ့နိုင်ငံတွေထဲကတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ပညာရေးကိုလေ့လာသင်ယူနိုင်ခွင့်ပေါ်မှာဂုဏ်ယူလျက်ရှိပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောရရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့အဘော်ပဲဖြစ်ပါတယ်။ VO ရဲ့အဘော်မဟုတ်ကြောင်းသိစေရပါတယ်ရှင်။အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ဖင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။ဒီကနေ့ကြောက်တဲ့69ချိန်မြောက်ပြည်တော်စုနေမှာနိုင်ငံတော်သမ္မတဦးသိန်းစင်ကပြည်သူတွေကိုတဝန်လွှာတဆောင်ပေးပို့ထားပါတယ်။အဲ့ဒီတဝန်လွှာထဲမှာရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ခဲ့တာကိုချီးကျူးထားပါတယ်။ရွေးကောက်ပွဲရလဒ်ပေါ်မူတည်ပြီးနောက်တက်လာမယ့်အဆွေအထံနိုင်ငံအနာဂတ်ကိုတိမ်မွေ့ညင်သာစွာလွှဲပြောင်းပေးနိုင်အောင်စီစဉ်နေကြပြီလို့လည်းဖော်ပြထားပါတယ်။ဒီကနေ့ကြောက်ရတဲ့69ချိန်မြောက်ပြည်တော်စုနေအခမ်းအနားနဲ့ February 17ရက်မှာကြောက်ရောက်မယ့်အမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့101နှစ်မြောက်မွေးနေ့ထိမ့်မှတ်အခမ်းအနားတွေကိုရန်ကုန်မြို့ဗဟန်းမြို့နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှကျင်းပမှာဖြစ်ပါတယ်။ပြည်တော်စုနေခန္ဓာကိုတော့မနေ့ဆင်းနိုင်မှာစတင်မှာဖြစ်ပြီးကလေးများနေ့အဖြစ်သတ်မှတ်တဲ့ဗိုလ်ချုပ်မွေးနေ့မှာတော့ကလေးတွေအတွက်ပျော်ပွဲရှင်ပွဲတွေလုပ်ပေးမှာဖြစ်ပြီးကလေးတွေကိုဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်တဲ့ပကြီးဆွဲပြိုင်ပွဲတွေမင်းကွန်းပြိုင်ပွဲတွေကဗျာပြိုင်ပွဲတွေထည့်သွင်းကျင်းပသွားဖို့ရှိပါတယ်။ American ပြည်တော်စုမှာပထမဆုံးချိန်ကျင်းပဖို့ရှိတဲ့ American ASEAN ထိပ်သီးအစည်းအဝေးကိုမြန်မာသမ္မတတက်ရောက်မှာမဟုတ်ဘဲဒုသမ္မတဦးညံထွန်းတက်ရောက်မှာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။ကျွန်မကတော့နန္ဒာချမ်းပါရှင်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.